ဝိပဿနာတရားသိရမှာဖြစ်ပါလေ။ဒီသိရမှာမှာယောဂီတို့မနေ့ကခန္ဓာ၅ပါးကြားလိုက်တာဝေဒနာနဲ့ခန္ဓာရောက်ပြီးဒေခန္ဓာတဲ့ဝေဒနာနဲ့ခန္ဓာယောဂီသားခန္ဓာလေးတွေပြန်ပြီးတော့ဆုံးရရင်ဒီဘက်ခန္ဓာဆိုတာကဖောက်ပြန်တတ်တဲ့သဘောတရားဒီကုတ္တရသာထောက်တော့ယုတ်တ28ပါးရတယ်ဥမာပေးလိုက်တော့ရေမြုပ်နေတူတယ်ရေမြုပ်ဟာအဝေးကကြည့်လို့ရှိရင်အလုံးကြီးအခဲကြီးလို့ထင်ရတော့လည်းပဲအနားရောက်လို့ကန်ချေကြည့်တဲ့အခါမှာဘာမှအနှစ်သာမတွေ့တော့ပျောက်သွားတယ်ဒီတမ်းပဲယုတ်တ်များဟာလည်းပဲပရမတ်သဘောတရားနဲ့ကြည့်ရင်သဘောတရားပါပဲတဲ့အနှစ်သာရခိုင်မှဘာမှမရှိဘူးဝေဒနာခန္ဓာတဲ့။ဉာဏ်နဲ့အာယုံနဲ့ရတာ၊ကြားတဲ့အာယုံနဲ့ရတာ၊ဉာဏ်နဲ့အာယုံနဲ့ရတာ၊စားတဲ့အာယုံနဲ့ရတာ၊သိကြည့်တဲ့အာယုံနဲ့ရတာ၊သိကြံတဲ့အာယုံနဲ့ရတာ။အဲ့ဒီအာယုံ၆မျိုးရဲ့အရာတာကိုခံစားတာဟာဝေဒနာခန္ဓာပါပဲ။ဝေဒနာစိတ်တည်းကလေးကိုရတယ်။အရင်ကယောဂီတို့တွေဒီအာယုံရတာခံစားတဲ့အခါမှာငါကခံစားတယ်လို့အယူမှားခဲ့ကြတယ်အခုသိပါပြီ။ကောင်းတာပဲခံစားမကောင်းတာပဲခံစားဝေဒနာခန္ဓာကခံစားတယ်။တတိယမြောက်ခန္ဓာကသင်္ညက်ခန္ဓာအနိနာမတွေမှတ်တာမြို့နာမတွေမှတ်တာလိစ္ဆာတွေမှတ်တာအဝိထေတွေမှတ်တာအဲ့လိုမှတ်တာကိုရင်ကငါကမှတ်တယ်ယောက်ျားမိန်းမကမှတ်တယ်ပုဂ္ဂိုလ်တော်ဝါကမှတ်တယ်လို့အယူမှားခဲ့ကြတယ်အခုတော့အမှန်ကိုသိကြပြီတရားရဲ့ကျေးဇူးဖရာရဲ့ကျေးဇူးကြောင့်ဩဒီလိုမှတ်တာမှန်တယ်မြတ်သင်ညက်ခန္ဓာကမှတ်တာပဲဒီလိုမှတ်သားတာဟာသင်ညက်ခန္ဓာအလုပ်လို့သိသွားပြီသရုပ်ထာမြောကသင်္ခါတဲ့ခန္ဓာကောင်းတာလုပ်ဖြစ်ဖို့ဖြစ်စေမကောင်းတာလုပ်ဖြစ်ဖို့ဖြစ်စေတိုက်တွန်းတဲ့အခါနှိုးဆော်တဲ့အခါမှာငါကတိုက်တွန်းတာသူကတိုက်တွန်းတာယောက်ျားမိန်းမကတိုက်တွန်းတာပုဂ္ဂိုလ်တော်ဝါကတိုက်တွန်းလာလို့အယူဆမှားခဲ့ကြတယ်အခုတော့ဘုရားကျေးဇူးတရားကျေးဇူးကြောင့်သိပြီသင်္ခါရတဲ့ခန္ဓာကတိုက်တွန်းလာပြီးတော့အဲ့ဒီသင်္ခါရတဲ့ခန္ဓာကတေကုတ္တရတာဘယ်သူရတယ်လဲဆိုတော့ဝေဒနာတင်ညာမတပါကျင်းတဲ့စိတ်တိတ်90ရတယ်သောသောကဝေဒနာခန္ဓာကဥမာပြီးတော့ရေပွက်နဲ့တူတယ်ဘိုးဘော်လေးတွေရေနဲ့ကြတဲ့အခါခဏဖြစ်ခဏပြက်တယ်လို့ပဲဝေဒနာခန္ဓာဒီလည်းပဲပင်အာယုံရတာကိုခံစားမျက်စိတမိလျှက်တပြည့်တစ်စက္ကန့်အတွင်းမှာအချိန်ပေါင်းဂရေတသိန်းဖြစ်ပြီးတော့ပြက်တယ်။ဒါကြောင့်ကောင်းတဲ့အရာတာကိုဖြစ်စီဆိုးတဲ့အရာတာကိုဖြစ်စီတစ်စက္ကန့်တောင်ခံစားနိုင်စွာမရှိဘူးလို့ဉာဏ်ဉာဏ်နဲ့သိတဲ့ပုဂ္ဂိုလ်မျိုးဟာဝိပဿနာဉာဏ်ဉာဏ်ရှိသွားတဲ့ပုဂ္ဂိုလ်မျိုးဟာကောင်းတဲ့ဝေဒနာကိုခံစားရတော့လည်းပဲတားဤလောဘမတက်တော့ဘူးငါခံစားတာမဟုတ်ဘူးလို့ပြီးတဲ့အတွက်ကြောင့်တခါမကောင်းတဲ့သေမဲ့ယောဂဝေဒနာခံစားလည်းပဲတားဤဒေါသမဖြစ်တော့ဘူးတဲ့ဒါဟာဝေဒနာခန္ဓာအလုပ်လို့ပြီးသွားတယ်ဒီအကြောင်းလေးလက်တွေ့ရှင်းနေပါပြီတတိယညောင်းတင်းရဲ့ခန္ဓာကိုဥမာပြီးတော့တန်လျက်နဲ့တူတယ်တန်လျက်ဟာတကယ်မရှိဘဲနဲ့ရေကိုအမှွေနဲ့အပူနဲ့တွေ့ပြီးတော့ရေပုံစံထင်ရတယ်တကယ်တော့မရှိပါဘူးတဲ့ဒီတိုင်းပဲသင်္ညက်ခန္ဓာဟာလည်းယောဂီတို့အမှတ်တွေမှားခဲ့ကြပြီတဲ့တကယ်မရှိတဲ့တရားတကယ်ရှိတယ်လို့အမှတ်မှားခဲ့ကြတယ်အဲ့လိုအမှန်မှားရင်လည်းပဲကင်းကဝါလူသဲသူမကဘုရားတွေပွင့်ကြတော့လည်းပဲယခုအချိန်တိုင်အောင်မညံပူညံမရဘဲနဲ့အန္တပုရိသင်ဖြစ်နေကြံခဲ့ကြတာဟာသင်္ညက်ခန္ဓာအလိမ်ခံရလို့ပေါ်ပါပြီသရုဒ္ဓမြောက်ခန္ဓာကသင်္ခါရတဲ့ခန္ဓာသင်္ခါရတဲ့ခန္ဓာဆိုတာကတော့သောသောကပြောသလိုတိုက်တွန်းတဲ့သဘောတရားနှိုးတော်တဲ့သဘောတရားပဲစိတ္တိတ်90နဲ့နှလုံးထဲကဝေဒနာတင်ညာမှတပါးကျင်းတဲ့စိတ္တိတ်90ကိုသင်္ခါရခန္ဓာဖွဲ့ရတယ်သူ90မှာစေဒနာကဥဆောင်တယ်စေဒနာဟာတိုက်တွန်းတဲ့သဘောနှိုးဆော်တဲ့သဘောပဲဒါကြောင့်သူ့ကိုခေါင်းဆောင်တင်ပြီးတော့သင်္ခါရခန္ဓာကိုလည်းပဲတိုက်တွန်းတဲ့သဘောတရားနှိုးဆော်တဲ့သဘောတရားရှိတယ်လို့အတိအပယ်ပေါ်ခဲ့တယ်သူ့ကိုဥမာပြီးတော့မပြောပြီးနဲ့ဥမာတူတယ်လို့ပြောခဲ့ပါတယ်အကံအေးယူနေတဲ့ပုဂ္ဂိုလ်တရားဟာအဲ့ဒီမပြောပင်တွေကိုအခိုင်အမာထင်တယ်လို့ပဲ။ဉာဏ်ဉာဏ်ကန်းတဲ့ပုထုဇဉ်ဟာလည်းပဲ မိမိသင်္ခါရခန္ဓာစေတနာတိုက်တွန်းမှုကြောင့်ယလာတဲ့ဘဝခန္ဓာကြီးကိုအခိုင်အမာလို့ထင်တယ်။ငါရကလို့မှန်တတ်တယ်။သူကသာမှန်တတ်နေတာဒီသင်္ခါရခန္ဓာတွေနဲ့တကွာခန္ဓာ၅ပါးလုံးကတစ္ဆကံတော်မတည်နိုင်မင်းနဲ့အမြဲတမ်းပြည့်နေတဲ့အကြောင်းမင်းညာကပြောခဲ့ပြီ။အခုနောက်ဆုံးခန္ဓာကဝိညာဉ်နဲ့ခန္ဓာဝိညာဉ်နဲ့ခန္ဓာသည်စိတ်အကျဉ်း89ပါးစိတ်ကြေ121ပါးအားလုံးကိုဝိညာဉ်နဲ့ခန္ဓာပွဲပါတယ်။နောက်ပိုင်းယောဂီများကိုဦးဇင်းတို့ကဒီခန္ဓာ၅ပါးဖြစ်ပုံပြက်ပုံကိုတပါးစီပြတဲ့အခါမှာယောဂီတို့ဉာဏ်ထက်အောင်ဟောပြမှဖြစ်ပါတယ်။ယောဂီတို့ကြားရင်တော့အာအောင်မယ်။ယောဂီတို့စံတင်တဲ့အခါမှာဖြစ်စီတရားဟောတဲ့အခါမှာဖြစ်စီကိုယ်တပည့်တွေဟောဒီယောဂီတွေကိုဉာဏ်ထက်အောင်ဟောနည်းဆိုတာရှိတယ်။ဉာဏ်ထက်အောင်သင်နည်းဆိုတာရှိတယ်။ဆရာကသင်တဲ့ရင်ဓမ္မဂတိကဟောတဲ့ရင်အဲ့ဒီတပည့်အဲ့ဒီတရားနာဖြစ်တဲ့ဟာဉာဏ်ဉာဏ်ပိုးထက်လာတယ်။အဲ့ဒါပါလဲဆိုတော့လက်တွေ့တွေးခိုင်းတာပေါ့။အတွေ့လေးပြီးလိုက်တယ်ဆရာကြီးရှိရအကုန်လျှောက်ပြောသွားရင်ယောဂီတို့မတွေ့ဉာဏ်မထက်တော့ကြားလေးတုံးနေဖြစ်သွားတယ်။ဒါကြောင့်ဉာဏ်ထက်အောင်ဆိုတာကဟောတဲ့ပုဂ္ဂိုလ်မှလည်းတာဝန်ရှိတယ်၊သင်တဲ့ဆရာမှလည်းတာဝန်ရှိတယ်။အဲ့တော့အခုယောဂီများကိုဝိညာဉ်နဲ့ခန္ဓာပြောတော့မယ်ဆိုတော့အဲ့ဒီဝိညာဉ်နဲ့ခန္ဓာကမြင့်လင်းနေတူတဲ့ယောဂီတို့ပါနေတူတယ်မြင့်လင်းနေတူတယ်ယောဂီများအနေနဲ့ပုံတွေလေးမှတ်ထားရမှာကစိတ်အကျဉ်း89ပါးစိတ်ကြေ121ပါးတစ်ပါးစီပဲတွေ့တွေ့နှစ်ပါးဘူးပဲတွေ့တွေ့အားလုံးပဲတွေ့တွေ့စိတ်လို့တွေ့လို့ရှိရင်ဒီကဘုန်းကြီးကဘာခန္ဓာလဲလို့မေးယောဂီများဝိညာဉ်နဲ့ခန္ဓာလို့မျက်စိမိဖြေဘယ်တော့မှမလွယ်ဘူးဟုတ်လားစိတ်ကိုခန္ဓာပွင့်ရင်ဘာခန္ဓာလဲအေးအဲ့ဒါဘယ်တော့မှအမေးနဲ့။နောက်ယောဂီတို့ဥစဉ်ပြန်မေးနေပြီမှာခန္ဓာဖြစ်ပုံပြောတဲ့အခါယောဂီတို့မေးမှာသိတ်တူကြီးကယောဂီတို့ဘာခန္ဓာလဲဆိုတာတန်းပြောဝိညာဉ်နဲ့ခန္ဓာပါဆိုတာမမှားတော့ဘူး။မေးတဲ့သိတ်ဟာအရာဟာသိတ်ဆိုရင်ဝိညာဉ်နဲ့ခန္ဓာတော့ခါတဲ့သိထားလိုက်။ပုံတိမ်ကြီးပေါ့မမှားဘူး။အဲ့တော့အဲ့ဒီဝိညာဉ်လိန်ုံယောဂီများကြီးဇာလန်းနှစ်ခုနားထောင်ရအောင်ယောဂီတို့တံဝေကပို့ပြီးတော့ရမယ်တရားလည်းရသွားနိုင်တယ်ပေါ့။ယောဂီတို့ရဲ့ပတ်ဝန်းကျင်မှာအမြဲတမ်းပြောကြပါတယ်။မကြည့်တတ်တော့တဏှာကြည့်တတ်တော့ဘာဝနာဟောဘယ်လိုလဲ။ဒါပြီးတော့အခုဝိညာဉ်နဲ့ခန္ဓာကလိမ်ပုံလေးပြတော့မယ်။ယောဂီများကြီးအဲ့ဒီဝိညာဉ်နဲ့ခန္ဓာဟာမြဲလေနမလို့ပဲတဲ့။အန္တပုဒ်ရှင်နဲ့အမြဲတမ်းလိမ်နေ။ဒုက္ခရောက်အောင်သူလိမ်နာပါပဲ။အဲ့တော့ဉာဏ်ပုံကြီးတော့သူပါရဲ့ဝိညာဉ်နဲ့ခန္ဓာအလိမ်ခံရပြီးတော့ဇံကျောသွားတဲ့လူရောပေါ့ကိုရင်တပအကြောင်းလည်းနားထောင်ရမယ်အခုလိုဆရာကောင်းတမန်ကောင်းနဲ့ဝိပဿနာဉာဏ်ကြီးများတွေပွားများနေတဲ့ယဟန်တပကြတော့ယောဂီတို့သုံးမောလာပါတဲ့မိမတရားကိုကြည့်ပြီးတော့ယဟန်နာဖြစ်သွားပုံကိုလည်းနားရလိမ့်မယ်ပထမဆုံးဝိညာဉ်အလိမ်ခံရတဲ့အတွက်ကြောင့်အကမ်းမနဲ့ညားခဲ့ရတဲ့ဒီဟုကျွန်းကသာမဏေတစ်ပါးကြောင့်စနာရအောင်နှစ်ပါးလုံးဟာယောဂီတို့သီဟုကျွန်းလာကြည့်ပါပဲနှစ်ပါးလုံးဟာချုံမလှပါတဲ့မိမနဲ့တွေးကြတာကြည့်ပါပဲသို့တော်ဝိညာဉ်အလိမ်ခံတဲ့ပုဂ္ဂိုလ်ကဒုက္ခရောက်သွားတယ်ဝိညာဉ်အလိမ်မခံတဲ့ဝိပဿနာဓမ္မကယန္နာဖြစ်သွားတယ်သိစိတ်ဝင်စားဖို့ကောင်းတယ်ပရမအဆုံးချက်ကအဲ့ဒီသီဟုကျွန်းမှာမဟာဇေရီဆိုတာရှိတယ်ဒုဒ္ဒဂမဏိမင်းကြီးတည်ခဲ့တဲ့ဇေရီကြီးပေါ့ဒုဒ္ဒဂမဏိမင်းကြီးအဲ့ဒါတေဂံကြီးမှာအဲ့ဒီဇေရီဘုံမှာပဲသူဆောက်တည်ခဲ့တဲ့ဇေရီကြီးပေါ့သူတည်ခဲ့တဲ့ဇေရီဖရာကြီးပဲအဲ့ဒါအာရုံပြုတ်ပြီးတော့ဒေဂင်တရားကိုရင်ဆိုင်သွားခဲ့ပါတယ်တခါတော့အဲ့ဒီဇေရီကြီးကိုယန္နာမထေရကြီးတစ်ပါးနဲ့သူ့ရဲ့တပည့်အသက်56ဆယ်ချောက်လူကျော်ပေါ့ရွယ်ကိုရင်တစ်ပါးဆရာတော်ကြီးကကိုရင်ကိုခေါ်ပြီးတော့အဲ့ဒီဖရာကိုလာပြီးတော့ဖူးကြတယ်ဖူးရင်းနဲ့သူ့ရဲ့ဆရာဘုန်းကြီးကသူကိုရင်ကိုပြောတယ်ကိုရင်ငါဟောဒီဇေဒီကိုပန်းပူဇော်ခြင်းနဲ့ပြီးတော့ယောဂီတို့ကိုရင်ကဇံဘိညာဉ်ရတဲ့ပုဂ္ဂိုလ်အဲ့မှာ ਨੇ တကယ်တော့ဆရာတော်ကဒီအနည်းနာလေးကတောပန်းတောင်ပန်းလေးတွေချိုးပြီးတော့ပေးစေခြင်းနာသို့တော့ကိုရင်ဆိုတာယောဂီတို့တူတူကိုကိုပေါ့ကိုတက်တဲ့ပညာကပြခြင်းနာကိုရင်ကသာမန်ကိုရင်တော့မဟုတ်ဘူးဇံဘိညာဉ်ရတဲ့ကိုရင်သို့တော့ပုထုရှင်ချက်ချင်းယောဂီများရဲ့ခဏတစ်ချုပ်ပဲအားဇံဘိညာဉ်ဝင်စားပြီးတော့ဟိုးအိန္ဒိယနိုင်ငံဟိမဝန္တာတောတရီသွားပြီးတော့ပန်းနေပါတယ်အပြည့်ချိုးယူလာခဲ့ခဏပဲယောဂီတို့ ဟုတ်လားလက်အကွေးအဆန့်လောက်ပဲကြာတယ်စက္ကန့်ပိုင်းလောက်ညံတယ်ရောက်တော့သူကအဋိဌံတဲ့ခါတဲ့တကိုးနဲ့အဋိဌံထားသေးတယ်အဲ့ပန်းကြီးစီကြီးထဲမှာထည့်ပြီးတော့ကတ်လိုက်တယ်ပေါ့ကဲဆရာချင်းကြိုက်တယ်လို့သူတန်းမှာဖះဆိုပြီးတော့အဲ့တော့သူ့ဆရာကအဲ့ဒီပန်းကြီးခါတဲ့လေအဲ့ဒီဇေဒီကြီးမှာကိုအကုန်လိုက်တင်ပြီးတော့လှူတာတို့တော့အဲ့မဟာဇေဒီကအကြီးပဲကောင်းမှုတော်ဖះတဲ့ကိုကြီးတယ်လို့ဆိုတယ်အဲ့ဒါယောဂီများကြီးဖះတပတ်ကြီးသွားပြီးခါတဲ့အဲ့ဒါဒီဇေဒီကပန်းကြီးမကုန်ဘူးတဲ့ကိုညာတကိုးနဲ့လှုပ်ထားတာနောက်ဆုံးအောက်ပန်းကြီးကြီးနေပါကျဲမကုန်ဘူးအဲ့မှာကိုရင်တင့်ပန်းကြီးကမကုန်ပါလားဆိုတော့ဆရာချင်းကုန်းသေးချင်းမှောက်ချလိုက်ပါတဲ့အဲ့ဒါအဲ့ရေစွေးကိုမှောက်ချလိုက်မှာပန်းကြီးကကုန်သွားတယ်ပြီးလိုက်တယ်ဟောငါတပည့်ရသူ့ဇံပင်နဲ့တကိုးပြကျင်တာကိုပေါ့အဲ့ဒါတရရတာတခါသူ့ဆရာကကိုရင်ငါဆုံးခံထွက်မယ်တပိတ်ပြင်ထားပေါ့ကိုရင်ဇံပင်နဲ့တကိုးပြကျင်လို့ကတည်းကတပိတ်ကိုချက်ချင်းမပြင်ဘူးအဲ့ဒါဆရာကငါကိုရင်တော့သူ့ဘာသူပေးလိမ့်မယ်လို့ခါတယ်အဲ့ဒါရှေးကထွက်သွားနေတယ်ပေါ့လေနောက်ကလိုက်ပေးလိမ့်မယ်ပေါ့ကိုညာမပေးဘူးအေးစိတဲ့တပိတ်ပြင်ပြီးတော့အားလဲနေတယ်သူဆရာကျောင်းကနေထွက်ပြီးတော့ယွာတဲ့ရောက်ခံပြီးတော့ကျောင်းကဖြုတ်ကနဲ့ဇံပင်ကြီးဝင်လာပြီးတော့ကောင်းညာနေပြီးတော့သူဆရာကြီးရက်ပြီးတော့မှဆရာရော့တပိတ်တပိတ်ပြင်အားဟာနော်လူရလူစကားမျိုးကနေမြောက်ကြွမြောက်ကြပါဟုတ်လားကိုရတဲ့အပင်ကြီးနေကျွမ်းကျင်နေတာအဲ့ဒါသူဆရာကဆုံးပါတယ်ဟိုကအနာကတန္တအပင်ကြီးရပါသေးသူကိုရင်မဖြစ်မယ်ပြီးတော့ကိုယ်နဲ့ဆံအဲ့လောက်မကစားရဘူးတဲ့။မင်းအဲ့လောက်ဆံကစားရင်တော့အကမ်းမနဲ့ညားလိမ့်မယ်။တတိပေးချ။ဒါပေမဲ့လို့ကိုင်းရအဲ့ဒီစကားကိုအလေးမထားဘူး။မင်းဆရာကလည်းငါ့လိုဇံမင်းညာပြီးသားပုဂ္ဂိုလ်တယောက်များကျန်းထန်ပြီးတော့ဆွေးရင်နေတယ်ဆိုပြီးတော့အဲ့ဒီကရောဂီများအပြန်မှသူကကောင်းရံနဲ့ပြန်သွားတာ။ပြန်သွားတော့ရာရာထိတ်မှရေကန်ရှိတယ်။အဲ့ဒီရေကန်ထဲမှာကျောင်းတော်လာပါတဲ့ရေကမ်းမှမာလေးတယောက်ကရေစင်းချိုးပြီးတော့တချင်းဆိုတယ်အဲ့ဒါအတန်ကြာတော့ယောဂီများကြီးตาရံသွားတယ်ယောဂီတို့အပြစ်သွားတယ်လမ်းကြည့်တော့ပေါင်မလေးကနှားလိုက်တာဟောယောဂီများလောဘပေါ်သွားပြီအဲ့ဒီချိန်မှာဝိညာဉ်ကဘယ်လိုလိမ့်တယ်လဲဟေးအဲ့ဒီပေါင်မလေးဟာရှိတယ်အဲ့ဒါမင်းကလေးအင်မတန်မှနှားတယ်အတန်ကလည်းကောင်းနေအဲ့လိုမင်းမင်းသူ့လိုမလွယ်ဘူးအဲ့ဒါမင်းမဆိုတာအရှိတရားလူဆိုတာရှိတယ်ယောဂိညာအဲ့ဒီလိုမရှိတဲ့မင်းမမရှိတဲ့လူမရှိတဲ့အတန်ဟုတ်လားအဲ့ဒါတွေကိုယောဂီတို့ဝိညာဉ်နဲ့ခန္ဓာကရှိပါတယ်လို့ကိုယ်ရင်ကိုလိမ်မှာယောဂီတို့မလောက်တာအဲ့ဒါဝိညာဉ်နဲ့ခန္ဓာလိမ်လိုက်တာသူကယုံလိုက်တယ်လေဟုတ်တာပေါ့ဒီလိုမင်းမင်းသူ့ကိုမလွယ်ဘူးသူ့ငါရအောင်ယူရမယ်ယောဂီတို့လောဘလည်းပေါ်ပြီးချက်ချင်းဆန်ကျော်ပြီးတော့တာတို့တို့ဒီဆန်ကျော်တဲ့ပုဂ္ဂိုလ်ကခွေးကြဝဲကြတော့မကြပါဘူးချင်းချင်းလေးပဲကြသွားတယ်ကောင်မလေးရေစက်ရေစက်မှာပဲကောင်မလေးအံ့ဩလို့ပေါ့အဲကိုရင်ကြီးတပါဘယ်လိုကောင်းငင်ကြွလာပါလိကြလာပါလိဆိုတော့တို့တို့ဟိုကလည်းကြိုက်မချက်ပဲမချက်တော့ဘူးမြင့်ကြောင်ကြတာတဲ့ဘောတင်ပြောတယ်မြင့်ငါလိုချင်လို့လောဘစိတ်ပေါ်လို့ငါဆန်ကျော်လာအဲ့တော့မြင့်ငါ့ကိုယူတဲ့မြင့်မရရင်ငါတရားတော်မှဘာညာပေါ့ဗျာဟုတ်လားမရုံရကြည့်လာပြီပါလေပြောရောပါမလေးကတော့ချာပါတယ်ရှင်ဘုရားရေလူလောကဒုက္ခတွေအများတယ်ရှင်ဘုရားမယူပါနဲ့ဗျာတဲ့တပည့်တော်မှမယူခြင်းမနဲ့ပေါ့အာမရဘူးယူမှာပဲဟိုကဒါကြောင့်ယောဂီတို့ဘလို့မှပြောများတော့ကောင်းမလက်ခံပြီးတော့အိမ်ခေါ်သွားရတယ်အဲဆိုကြပါသူကအိမ်အောင်ကြာသွားရဲ့အဲတော့လူ့ဘဝကြောင့်သူလည်းပဲသူတို့ကရက်ကန်းတယ်ဆိုတော့အဲ့ဒီကောင်လေးလည်းရက်ကန်းတယ်ပြောရက်ကန်းကြည့်ရတယ်ပေါ့ဒီနေ့အဲ့ဒီဒုမင်းမကယောဂီတို့ရေထမင်းပုတ်နောက်ကြရတယ်။သူကထမင်းကစားတော့နဲ့မရောက်ဘူး။အဲ့ဒါစိတ်ဆိုးဆိုးနဲ့စောင့်နေပေါ့။အဲ့ဒါဒုမင်းမလည်းလာရောမင်းဘယ်လောက်ကြားသလားဆိုပြီးတော့ရေကန်းရက်တဲ့လုံးနဲ့သူပြစ်ပေါက်လိုက်တယ်။ပြစ်ပေါက်တာတော့ကြောက်ရွံ့လန့်ရင်ပေါ့ဗျာ။ဒီငါလာပေါင်တော့တင်မလာပေါက်တာပါမှန်ပြီးတော့ပေါ့။ကိုလောက်ပဲပေါ့။ဒါပေမဲ့ယောဂီတို့ရေကံတရားကဘလောက်ဆန်းနေလဲဆိုတော့အဲ့ဒီကောင်းမလေးမျက်စိကိုသွားဆိုင်တယ်။ချက်ချင်းမျက်စိကန်သွားတယ်။မျက်စိတစ်ဖက်ပြက်သွားတယ်။အဲ့ဒီကျမယောဂီတို့သူ့ဆရာရဟန္တာကြီးကချက်ချင်းအမှတ်ရတယ်။အော်ငါဆရာကဒါကြောင့်ပြောတာကိုမင်းသိစမ်းမကစားနဲ့
စံကစားရင်အကမ်းမနဲ့ညားလိုက်မယ်ဟုတ်လိုက်တာယောက်ျားအဲ့ကျမှချက်ကြီးတဲ့ငွေမူကြီးရှာတယ်ကိုင်းလူတွေဒီကျမ်းမှာဆရာစကားအမှတ်ရတယ်နောက်တော့မှသူအရာဇာကမာဒေတံခွင်တောင်းပြီးတော့ပြန်ကြည့်ပြန်လို့ရမ်းနာဖြစ်တဲ့အကြောင်းသိရပါတယ်ဒီလိုယောက်ျားကြီးအဲ့လိုဒီကိုရင်လေးကောင်းကင်ကနေပြီးတော့စံကျောတာယောဂီတို့တခြားကြောင့်လားဝိညာဉ်ကလိန်လို့အေးဝိညာဉ်နဲ့ခန္ဓာမြင့်လေသမားတို့ယောဂီတို့မရှိတာကိုရှိလို့ပြရပါတယ်ဒါကြတော့ယောဂီများအခုယောဂီတို့သိပြီလေစိတ်စေတသိက်ယုံနိဗ္ဗာန်ပရမ၄ပါးခွတ်တဲ့အခါမှာမိမ့်မဆိုတာပါသလားမပါဘူးခင်ဗျာမပါရင်မိမ့်မဆိုတာဉာဏ်ညာလားပရမလားဉာဏ်ညာဆိုရှိတရားလားမရှိတဲ့တရားလားအေးအဲ့ဒီမရှိတဲ့မိမ့်မကိုရှိတယ်လို့အယူဆမှားတော့အောင်ယောဂီတို့ဖြေနှံဘယ်ခန္ဓာကလိန်တာအေးရုပ်တို့အခုလိုဆရာကောင်းနဲ့မတွေ့ရင်ခင်ဗျားတို့ဘဝတိုင်းအလိန်ခံပြီးတော့အပဲကြီးသွားမှာဟုတ်လားအေးအခုတော့မသွားတော့ပါဘူးဗျာခင်ဗျားတို့မျက်စိလည်းကြောက်ပါပြီအဲရုပ်တို့တခါဒါကမကြည့်တတ်တော့တဏှာဖြစ်ပုံပေါ့ကြည့်တတ်တော့ဘာဝနာဖြစ်ပုံလဲနာယူကြအောင်ဆိုအဲ့ဒါလည်းဒီလိုကျင်းတာပဲမထေတပါသူလည်းရုံများအရွယ်ကောင်းမယ်ပေါ့စိတ်30အရွယ်သူကတော့အဲ့ဒါမဉ္ဇဉ်ပုံဉ္ဇဉ်ရဝိပဿနာတရားတွေနာကြအားထုတ်နေတယ်ပြီးတော့ရုပ်တို့ဝိညာဉ်ရဲ့လိန်ညာမှုတို့ကမခံရတော့ဘူးသို့တော့ကုသဉာဏ်နဲ့ရှိပါတယ်ကြင်ကြံစေပေါ့ရမ်းနာမဖြစ်သေးပါဘူး။ဘာမဲ့ဘာကမှမရသေးဘူး။ဒီနေ့ယောဂီတို့အဲ့ဒီတော်ကြီးတွေကိုအမျိုးသမီးတယောက်ရောက်လာတယ်။အမျိုးသမီးကအိမ်အောင်ကြကားသာချစ်တော်လှလာပေါ့။အဲ့ဒါသူ့ယောက်ျားနဲ့စိတ်ဆိုးပြီးတော့မိဘအိမ်ဆင်းပြန်မယ်ဆိုပြီးအိမ်ကနေယောက်ျားနဲ့စိတ်ဆိုးဆင်းလာတာ။အဲ့တော်ကြီးရဲ့ရောက်တော့ဟောယောဂီတို့အဲ့ဒီယဟန်ပြိုလေးနဲ့အဲ့ဒီမိမနဲ့ပက်ပင်းသွားတိုးကြတယ်ပြီးတော့ယဟန်ကလည်းရုပ်ခတ်ချောင်းခတ်ချောင်းပြောင်းဆိုတော့မိမကစသဘောကြတယ်အဲ့တော့ယောဂီတို့မြင်လဲမြင်ရောမိမကလေညူဆွဲတဲ့အနေနဲ့ပြုံးကြလိုက်တယ်ပေါ့အဲ့တော့ကြည့်နော်ယောဂီတို့ဒီနေရာမှာဝိညာဉ်ရဲ့အလိမ်ကခံရရင်တိုးဤမြင်တဲ့နေရာမှာချုံမလှပါတဲ့မိမတယောက်နဲ့တွေ့တယ်ကိုယ်ကိုလည်းညူဆွဲနေပြီယောဂီများဝိညာဉ်နာအလိမ်ခံရရင်ဒီပုဂ္ဂိုလ်အေကံမုတ်ချလောဘရဲ့အနည်းဆက်ကိုခံရမယ်ပြင်းမဖြည့်စည်းမယ်ဟုတ်တယ်မို့လားအခုတော့ယောဂီတို့ဒီယဟန်ကဝိပဿနာတရားကိုပွားများနေတဲ့ဝိညာဉ်ရဲ့အလိမ်ခံမှုကလွတ်နေတဲ့ယဟန်ပြီးတော့အဲ့ဒီမင်းကလေးကပြုံးလို့ယောဂီများရဲ့စီဖြစ်နေတဲ့တွားလေးပေါ်လာတယ်ပေါ့ဒီချိန်မှာသူ့ရဲ့ဝိပဿနာတရားတခါတည်းတန်းပြီးတော့ရုပ်တိုင်းမြင်မှထိုးပြလိုက်တယ်လို့ပဲဩတကယ်တော့အယူစုပဲရှိတာပဲသူကအာတုဘကမ္မဋ္ဌာန်းနဲ့ပွားထားတယ်။ယောက်တို့တွားဆိုတဲ့အမြင်မရဘူးအယူစုလို့အာတုဘကမ္မဋ္ဌာန်းရောက်တယ်။ပြီးမှသံဝေကညာဝင်ပြီးတော့မှဩအခုငါမြင်တာဟာယောက်ျားမင်းမှပုဂ္ဂိုလ်တရားမဟုတ်အစင်းယုတ်ကိုသာမြင်ခြင်းဖြစ်တယ်။ဒီအစင်းယုတ်ဒီလည်းပဲပရမယုတ်တရားဒီလည်းပဲငါကြည့်တဲ့ခဏမှတင်မယ်။အကျိမောင်းပရိ9800ဖြစ်တဲ့ကျော်ဖြစ်ပြီးတော့ပြက်ပြီယုတ်တရားနဲ့အိိဆာမြင်မဲ့စိတ်နဲ့အိိဆာယောဂီတို့ဝိပဿနာရှုလိုက်ပါတယ်အဲ့ဒီမှာတဲ့ယောဂီတို့အဲ့ဒီမိမရှေ့ဆက်ထွက်မသွားမီအချိန်လေးမှာပဲလေးမဲ့လေးပူရပြီးတော့ယန္နာဖြစ်တယ်ဟောမဖြစ်သွားပြီအဲ့ယောဂီတို့ဝိပဿနာပညာရှိထားတော့ဝိညာဉ်နဲ့ခန္ဓာရဲ့အလိန်ခံရသေးလားအေးယောဂီလိုသာအတုယူရမယ်နော်အေးဝိညာဉ်နဲ့ခန္ဓာအလိမ်မခံရအောင်အတုယူတတ်ရမယ်ဒီယောဂီတို့ဒါဆိုယောဂီများခန္ဓာ၅ပါးအတိတ်ပဲစုံပြီပေါ့စုံမသွားဘူးလားစုံသွားပြီစုံသွားရင်ယောဂီတို့အဲ့ဒီခန္ဓာ၅ပါးဖြစ်ပုံပြက်ပုံအသေးစိတ်နာကြဆိုကိုယောဂီတို့ဒီချင်းအစပြီးတော့အလုံးစကံပါပြီယောဂီလက်တွေစုနေလေလာတော့ပြီးတော့ယောဂီများရေယောဂီတို့နားလေတဲ့အထိတစ်လုံးချင်းဟောသွားပေးမယ်မပူနဲ့နာမလည်းမအောင်ဘူးပါဦးဒီကမျိုးမျိုးစုံနဲ့ရှင်းပြမယ်ဒီတော့ယောဂီညာပထမဆုံးဦးဇင်းတို့ဒီခန္ဓာ၅ပါးကိုယောဂီတို့ညံထည့်အောင်ဖွယ်ခိုင်းတော့မှာဆိုတော့ယောဂီတို့အဲ့ဒီဒီခန္ဓာ၅ပါးအတိတ်ပဲဘေးလေးမှာစေတသိက်ခုနှစ်လုံးလို့ခေါင်းစဉ်တက်ပြီးတော့စေတသိက်ခုနှစ်လုံးရေးရမယ်ဒီစေတသိက်ခုနှစ်လုံးကယောဂီတို့စိတ်ဖြည့်တန်အမြဲတမ်းပါမှာသူတို့ရဲ့ခန္ဓာဖောက်ဖွယ်ရမှာဖြစ်ပါတယ်ပထမဆုံးစေတသိက်ကဖတ်တာလို့ရေးလိုက်ပါအဲ့ဒီဖတ်တာဟာဘယ်စိတ်ဖြစ်ဖြစ်အမြဲတမ်းပါလိမ့်မယ်ဉာဏ်ချင်းလေးပြပြီးတော့အတိတ်လေးကိုတွေးကြည့်သောသဘောတရားလို့ရေးထားလိုက်ပေါ့ อายุเนี่ยตื้อที่ได้ตบอเตียาโผ่ตาหลุขอบาเดผ่ตาดีเลยสิออกกะเวรณาหลุยียามเวรณาก็တော့อายุยะตาโกขันษาจีนตบอเสติไตบ่ตาเสติไตนำเลยอายุยะตาโกขันษาได้เสติไตเวรณาเสติไตเวรณาพี่တော့ติญญายียามเติญญาก็อายุโกหมัดตาได้ตบอเตียาอายุโกหมัดตาได้เสติไตบ่ပဒဝေဒနာသိညာဟောစေရနာလို့ရေးရမယ်စေရနာကစေစောတိုက်တွန်းတဲ့သဘောတရားစေရနာပြီးတော့ဧကကတာလို့ရေးရမယ်ဧကကတာကအာယုံမှာတည်ကြည်တဲ့သဘောတရားသူ့ကိုတမာတိလို့လည်းခေါ်ပါတယ်လက်သေးခွန်းနဲ့တမာတိလို့ရေးထားပြီးသွားအောင်သူ့ကိုတမာတိလို့ခေါ်ကြတာပါဒီဧကကတာစေတသိက်ပေါ့ပဒဝရဏတင်ညာစေရဏဧကကရာနောက်ဇီဝိတိန်တရေတဲ့ဇီဝိတိန်တရေဧဇာဘလုံးသံကဇီပေါ့ဝါလုံးချင်းဝိတာမှုလုံးချင်းတိဘောဘကတဝေထိုးနောက်နာငယ်နဲ့ဓာတုနဲ့ဆင့်ရရဲ့ဇီဝိတိန်တရေနာငယ်ဟာဘောဟာပေါ့ဇီဝိတိန်တရေနံတရားကိုစောင့်ရှောက်တော်သဘောတရားပေါ့သူ့ကိုအသက်လူလည်းပြောကြပါသေးတာနံဇီဝိတပေါ့နန္ဒရားတွေမပြည့်စုံအောင်သူကစောင့်ရှောက်ပေးတယ်။နောက်မနတိကာရခုနှစ်ခုမြောက်ကမနတိကာရကနှလုံးသွင်းခြင်းသဘောတရားပေါ့အာယုကိုနှလုံးသွင်းတဲ့သဘောတရား။ယောဖန္တာဝေဒနာတင်ညာစေရနာဧကကတာဇူဝိတ္တိမနတိကာရအလုံးပေါင်းခုနှစ်လုံးပေါ့။ဒါအလုံးလိုက်ပြီးတော့ဆိုကြည်တန်ဖန္တာဝေဒနာတင်ညာစေရနာဧကကတာဇီဝိတ္တိရေမနတိကာရဖန္တာဝေရနာတိညာစေရနာဧကကတာဇီဝိတ္တိရေမနတိကာရဟောစေတသိက်ဘယ်နှလုံးတော့အဲ့ဒါကိုအဘိဓမ္မာမှာနာမည်ပေးတာကပါဠိလိုဆိုရင်တပ္ပစိတ်တာဒါဒါနစေတသိက်တဲ့မြန်မာလိုဆိုရင်စိတ်အားလုံးနဲ့ဆက်ဆံတဲ့စေတသိက်ပေါ့ကောင်းတဲ့စိတ်ဖြစ်လေဒီစေတသိက်ခုနှလုံးပါတယ်မကောင်းတဲ့စိတ်ဖြစ်လေဒီစေတသိက်ခုနှလုံးအများကြီးရှင်ပါတယ်အဲ့ဒီစေတသိက်ခုနှလုံးဟာယောဂီတို့ခန္ဓာ၃ပါးဖြစ်သွားလိမ့်မယ်မှတ်ထားအဲ့ဒီမှာဝေဒနာမပါဘူးလားအေးသူ့ဝေဒနာခန္ဓာဖွဲ့ရတယ်ပညာမပါဘူးလားသူ့ဘာခန္ဓာဖွဲ့အေးတင်ညာခန္ဓာဖွဲ့ရတယ်သူကစိတ်ဒီစေတသိက်ခုနှစ်လုံးကခန္ဓာ၃ပါးဖြစ်အောင်သူကတာဝန်ယူမှာ။နောက်ကျန်တဲ့စေတသိက်၅လုံးမှာစေတနာဥဆောင်တဲ့သူ့ကိုတော့တင်ခါရခန္ဓာဖွဲ့ရတယ်။ဒါတယောဂီများခန္ဓာလိုက်ယောဂီတို့ချက်ချင်းဖွဲ့တတ်သွားမယ်။ဒါတော့ယောဂီတို့ရုပ်တရားတွေ့ရင်တော့ဘာရုပ်ပဲတွေ့ယူဘခန္ဓာဖွဲ့ရုပ်တဲ့28ပါးမှာဘာရုပ်တွေဘာခန္ဓာဖွဲ့။အေးမျက်စိမိတ်တာဖြစ်မှာမဟုတ်ရုပ်လိုတွေ့လိုက်တာယူဘခန္ဓာသိလိုက်ပေါ့။ဝေဒနာတွေ့ရင်ဘာခန္ဓာဖွဲ့မှာဝေဒနာခန္ဓာဖွဲ့လိုက်နောက်တင်ညာရုပ်တဲ့အာယုံမှတ်သားတဲ့တင်ညာတွေ့တော့ဘာခန္ဓာဖွဲ့မှာဒါပဲနောက်ကျင်းတဲ့စေတသိက်၅လုံးကြတော့ဘာခန္ဓာတဲ့သင်္ခါရတဲ့ခန္ဓာအာယုံကိုသိတဲ့စိတ်ဆိုရင်ဘာစိတ်တွေ့တဲ့ဘာခန္ဓာဖွဲ့ဒါတို့ယောဂီတို့ခန္ဓာ၅ပါးတကယ်သိသွားပြီဒါယောဂီတို့စာတိလို့ခေါ်တယ်ဘာသိတဲ့ဘုရားသာတိကမဉ္ဇဉ်ပုံညာမရဘူးအခုငါတိကိုပြောကြအောင်ဆိုလက်တွေ့ရှိပါမယ်ဟုတ်လားကံယောဂီတို့ငါတိကဒီလိုလက်တွေ့ပြကြဆိုကံယောဂီတို့ဟောဒီမှာသဘဲပေါ်မှာပန်းအိုလေးတင်မထားဘူးလားပန်းမမြင်အောင်လားဟောလှမ်းကြည့်တော့ပန်းမြင်ရောယောဂီတို့မြင်တဲ့အခါမှာခန္ဓာ၅ပါးဖြစ်ပြသွားပြီဘယ်လိုဖြစ်ပြတယ်လဲတဲ့အဲ့တော့ယောဂီတို့အခုခန္ဓာ၅ပါးဖြစ်ပေါ်တော့ဟာဒီပန်းကိုပန်းကိုလှမ်းကြည့်တာ ਨੇ ယောဂီတို့ရဲ့သက္ခုပတာဒယောဂီတို့ဟာဒီမျက်နှာဝင်းအလဲမှာပေါ့နော်နှမ်းဥကောင်ပမာဏလောက်ဟောတာအနက်ကွယ်လေးသေးလေးရှိတယ်အဲ့ဒီဟာလေးကသက္ခုပတာဒအကြည်ယုတ်လို့ခေါ်တယ်သူ့ကိုသူ့နဲ့ယောဂီတို့ဟာဒီကပန်းကအစင်းရူပါယုံလို့ခေါ်တယ်ဝဏအစင်းယုတ်ပေါ့အဲ့ဒီမျိုးယောဂီများသွားမတိုက်မိဘူးလားဒီယောဂီတို့ကြည့်မိတယ်ဟုတ်တတ်မိတယ်လို့သုံးတာဟုတ်လားမြင်နေပေါ့ဗျာဒါမြင်တတ်ပြီးသားပဲနော်ယောဂီတို့တကယ်ကြတော့ယောဂီတို့တတိမထားလို့ဆိုတော့တကယ်ကိုတိုက်တာဒီအချင်းကယောဂီတို့ရဲ့ဟာယောဂီတို့လမ်းတက်လိုက်တာအဲ့ဒါကြောင့်မြင်လို့ရတာဟာအရှင်ဗျာ လာတာတိုက်တယ်ပြီးတော့ဒီလိုမျက်စီလဲဘာမှမဖြစ်ပါလားယောဂီတို့ဒီတိုက်တဲ့ဟာအတိုက်မကျန်းလို့ယောဂီတို့အတိုက်ကျန်းရင်မျက်စီပြက်တယ်မယုံယောဂီတို့ဒေဆိုတဲ့ကယောဂီတို့မီးသိမ်းနေပါတယ်မထွက်ဘူးလားယောဂီတို့စိုက်ကြည့်ပါလားကျန်မျက်စီမပြက်ဘူးလားဒီယောဂီတို့အဲ့အဆင်လာတိုက်တာတို့တကယ်ကိုတိုက်တာအတိုက်ကျန်းရင်မျက်စီကိုပြက်တယ်အဲ့ယောဂီတို့အိမ်မှာတီဗီတွေဗီဒီယိုတွေမကြားခဏမကြည့်ဘူးလားဒီယောဂီတို့ကြာလို့ရှိရင်မျက်စီမှုန်လာတယ်ဟုတ်တယ်မဟုတ်လားဒီလိုအဲ့ဒီဆင်းတဲ့ဒီမှာလာတိုက်တာပြင်းတာဟုတ်ရဲ့။နောက်အကြိုက်လေးကြည့်ရအောင်။အဲ့တော့ဒါတိုက်တယ်လို့ပဲ။ဒါကြောင့်ဖရာကတိုက်တယ်လို့သုံးတယ်။ဒါကတော့မြင်တာပေါ့ကြည့်လိုက်တာပေါ့။ဒီယောဂီတို့အဲ့ဒီချိန်မှာခန္ဓာတပါးဖြစ်သွားဖြစ်ပြီးတော့ပြည့်သွားပြီ။ဘာခန္ဓာလဲဒီယောဂီတို့အခုသက္ကုပ္ပဒါအကြည်ယုတ်ကယုတ်တရားဟုတ်တယ်မဟုတ်လား။မျက်စိတဲ့မှာ။နောက်ဒီကအဆင်းယုတ်ကလည်းယုတ်တရားယောဂီတို့ခန္ဓာဖွဲ့ကြည့်မယ်။အဲ့ဒီယုတ်တရားဆိုဘာခန္ဓာဖွဲ့မှာကျောင်းတိုင်းမြင်တဲ့ကံမှာယူဘခန္ဓာတဲ့စက္ကန့်အတွင်းမှာအားအချိန်ပေါင်းကလေး9000ဆက်ရပြီးတော့ပြတ်သွားပြီ။မြင်နာပြတ်ပြီးသားပဲ။ဟုတ်လား။အဲ့ဒါပရမတ်ခန္ဓာလို့ခေါ်တဲ့ယောဂီတို့။ယောဂီတို့ရဲ့ဒီရုပ်အကောင်ကြီးပြတ်သွားတာမဟုတ်ဘူး။အဲ့ဒီသက္ကုပ္ပတာရအကြည့်ကလေးယောဂီနာဟောရအဆင်းကြီးပေါင်းလို့တိုက်တက်ပြီးတော့ပြတ်သွားတာသူက။ပြတ်ပြီးနောက်ကအတိတ်ခက်ဖြစ်နေတာဆက်တက်ဆက်တက်ပေါ့လေ။ဉာဏ်လုံးအားကြီးတော့ပြန်မှန်းမသိရတော့ယောဂီဉာဏ်နဲ့ပဲကြည့်ရပါတယ်။မန္တမျက်စိအသားမျက်စိနဲ့မမြင်ရပါဘူး။ဉာဏ်နဲ့မျက်စိဉာဏ်မျက်စိနဲ့မှမြင်ရပါဘူး။ဒီလိုယူဘခန္ဓာယောဂီများအဲ့လိုတက်လိုက်လို့ရှင်ယောဂီတို့တက်တည်နေတဲ့ကြိုင်နဲ့ယောဂီများတာဟာပန်းမယ်လို့သိမသွားဘူးလားသိပါပါဘုရားမြင်သိစိတ်ပေါ့ပါတယ်အေးပါဠိလိုသက္ကုဝိညာဉ်စိတ်လို့ခေါ်တဲ့မြန်မာလိုမြင်သိစိတ်တဲ့မြင်သိတဲ့ယောဂီများပေါ်မသွားဘူးလားပေါ်တယ်ယောဂီတို့ရဲ့ခန္ဓာဖွဲ့ကြအောင်ဆိုယောဂီတို့ကိုယ်တိုင်ဖွဲ့ရမယ်အယောဂီများအဲ့ဒီမြင်သိစိတ်ဟာစိတ်တရားဆိုတော့ဘာခန္ဓာဖွဲ့ဝိညာဉ်နဲ့ခန္ဓာဟုတ်လားယောဂီတို့အေးစိတ်ရှိတဲ့9ပါးအကျေတရား21ပါးတပါးချင်းတွေ့နှစ်ပါးသုံးပါးပူပဲတွေ့အကုန်လုံးတွေ့ပြီးခန္ဓာဖွဲ့ဝိညာဉ်နဲ့ခန္ဓာယောဂီတို့စဉ်းလုံးရတော့ဒါယူဘခန္ဓာပြီးဝေဒနာခန္ဓာတင်ညက်ခန္ဓာသင်္ခါရခန္ဓာလာတယ်ပုံမှန်တကယ်ငါတွေ့နေရှုမယ်ဆိုတော့ယောဂီတို့စိတ်ကအရင်ဖြစ်တာဟုတ်လားဆိုတော့တကယ်ယောဂီများဒီကြိုင်တော့တကြိုင်နဲ့ပါပဲနော်စိတ်ကဥဆောင်နေပေါ့ဗျာဒီလိုဆိုကြပါစို့ရောယောဂီများအဲ့ဒီလိုသက္ကုဝိညာဉ်သိပြီးတော့ခန္ဓာနှစ်ပါးရမသွားဘူးလားယူဘခန္ဓာရဲ့ဝိညာဉ်နဲ့ခန္ဓာဖြစ်သွားပြီယောဂီတို့ဒုရမဲ့တာတစ်စက္ကန့်အတွင်းမှာအကျဉ်းဆုံးကလေးတွေဖြစ်ပြတ်တာပဲဝိညာဉ်နဲ့ခန္ဓာသိတဲ့ကလေးကအဲ့တော့အဲ့ဒီသိတဲ့နဲ့ဒီဆိုတော့ယောဂီတို့ကိုတင်ပြခဲ့တဲ့စေတသိက်ခုနှစ်လုံးကယောဂီတို့တကယ်နဲ့လာဖြစ်ရတာမြင်သိတဲ့ဖြစ်တာနဲ့ဆိုတော့ကစေတသိက်ခုနှစ်လုံးတစ်ခါလည်းလာဖြစ်တာအဲ့တော့အဲ့ဒီစေတသိက်ခုနှစ်လုံးကယောဂီတို့ဟာဒီပန်းရဲ့အပန်းအဆင့်ပြုတော့ရူပယုံအရနာကိုခံစားတဲ့ဝေဒနာစိတ်တက်ကလေးသဒ္ဒဝစိတ်တက်ခုနလုံးမှာမပါဘူးလားအဲ့ဒီပန်းဆိုတဲ့အဆင့်ရူပယုံအရနာကိုခံစားတဲ့ဝေဒနာစိတ်တက်ကိုဘာခန္ဓာဖွဲ့ဝေဒနာခန္ဓာဖွဲ့လိုက်ဘာခန္ဓာအေးရုပ်ရုပ်ကိုဖွဲ့တတ်ပြီးဒါသိပါပြီဒါကြတော့ဒါစာတိရောငါတိရောတခါတည်းပြန်နေတယ်နောက်ယောဂီတို့အဲ့လိုပန်းရဲ့အရနာကိုခံစားပြီးတော့ဒါဟောလားသဘေပန်းလေးပဲစက်ကြပန်းလို့ပဲလို့ယောဂီတို့မှတ်မှတ်သားဘူးလားယောဂီတို့အဲ့ဒီမှတ်သားတာသတ္တဝါစေတသိက်ခုနှစ်လုံးနဲ့ကတင်ညာစေတသိက်ကမှတ်တာဟုတ်လားဒါတော့ယောဂီတို့အဲ့ဒီလိုတန်းဟာစက်ကြပန်းလေးပဲသဘေပန်းလေးပဲအဖြူအောင်လေးပဲလို့မှတ်သားတယ်အဲ့ဒီတင်ညာစေတသိက်ကိုဘာခန္ဓာဖွဲ့ဟောယောဂီတို့ကတန်းသိသွားပြီယောဂီတန်းဟာယောဂီတို့ဒါတကယ်အသိလို့ခေါ်တယ်တခါယောဂီများကြီးအဲ့ဒီတော့စေတသိက်ခုနှစ်လုံးနဲ့ကနှလုံးနှုတ်တော့ဘယ်နှလုံးပြန်ငါးလုံးကြံနေတဲ့အဲ့ဒီငါးလုံးမှာစေရနာစေတသိက်ကဥဆောင်သူကခေါင်းဆောင်ဘာဖြစ်မလဲမလို့ချင်းတော့ဒေါသဒါပန်းမယ်လို့အမှန်မှားတော့မောဟလွတ်ကုန်မလို့အခုတော့ဒီတော့ကြည့်တတ်ဖို့ရောက်ပြီဆရာကောင်းအင်မတန်လိုပါတယ်ဟိုရောက်တဲ့ဒါမျက်လုံးဖွင့်တတ်ပြီပေါ့အဲ့ဒါရောက်ညာပို့ပြီးတော့နားလဲအောင်ရက်ဆက်ချစ်ပါမှာထည့်ပြောပေးမယ်သူရောက်ပြီတော့နားလဲအောင်ပြောပေးမှာပါလုံနှန်းစင်နဲ့တွေ့ပေးမှာလေရောက်ပြီတော့ရက်ဆက်ချစ်ပန်းသိမှတဲ့ရောက်ညာသူကလုံးမျိုးတုံးမျိုးဖွဲ့ပြီးတော့သိရမှာပေါ့။ယောဂီတို့ရေအဲ့ဒီပထမဆုံးဒီမြင်စိမ့်နဲ့ပတ်သက်ပြီးတော့ဓာတ်သုံးပါးခွဲရမယ်ဆိုလို့ရှိရင်နားလည်တဲ့သက္ကုနာခွဲလို့ရင်သူကအတိုက်ဓာတ်ရေအခန္ဓာရေအပေါ်ဓာတ်ရေလို့ဟောဓာတ်ပဏ္ဏပါးလို့သုံးပါးပေါ့ယောဂီများ။တိုက်တဲ့ဓာတ်ကတစ်မျိုးခံတဲ့ဓာတ်ကတစ်မျိုးပေါ်တဲ့ဓာတ်ကတစ်မျိုးအဲ့ဒီသုံးမျိုးမှာယောဂီတို့တိုက်တဲ့ဓာတ်ကဒါရူပဓာတ်လို့ခေါ်တယ်ဟောဒီပန်းလေးပါပဲ အစင်းလူပါယုံဒီယောဂီတို့ရဲ့သကုဂဒရအခြေကိုလာမတိုက်ဘူးလားအဲကြောင့်အတိုက်တက်ဒီအစင်းလူပါယုံတာအတိုက်တက်လို့ခေါ်ပါတယ်လူပါယုံပေါ့အဲတော့ယောဂီတို့အတိုက်ခံရတာကဟောဒီအင်မတန်မှယောဂီများအကျိုးကြီးမှာပါတယ်တဲ့ဒီအတိတ်ကလေးယောဂီများရသွားတာရှုတဲ့ယောဂီများရှုတဲ့တဲ့တော့ယောဂီတို့အများကြီးအကျိုးရတာပြီးတော့အားရှိအောင်ဦးဇင်ကဒီမှာတာရကတစ်ခုထည့်ပေးအောင်မယ်မြတ်စွာဘုရားလက်ထက်ကယောဂီတို့ထေရီကဆိုတဲ့အမျိုးသမီးလေးဒီမှာလည်းအမျိုးသမီးယောဂီတွေပေါ်လို့စုနည်းလေးပြောခြင်းလို့ထေရီကတဲ့သူနာမည်ကရုပ်တော်သူကလည်းပဲဘုရားကျောင်းတော်သွားပြီးတော့နေ့စဉ်တရားနာထားတယ်လေပြီးတော့ဝိပဿနာဉာဏ်တွေကရထားပြီဟုတ်လားပါရမီမရှိသေးလို့ဒါမဖြစ်မရသေးတာပြီးတော့ဝိပဿနာတရားတွေရုပ်တော်မှတ်ထားကြအလုံးစုံပြည့်စရာမလိုဘူးယောဂီတို့ကထင်တယ်ပေါ့အာမဉဏ်ပူဇံရဖို့ဆိုတာကကောင်းများတွေစွန့်လုပ်ငန်းတွေစွန့်တောတောင်တွေသွားဘုန်းကြီးဝင်မှရရမဟုတ်ပါဘူးအဲ့ဒါကယဟန္တာအပိလုတ်တဲ့ပုဂ္ဂိုလ်တွေပါဗျာသောတာပန်တရားကနောယောဂီများအိမ်မှာတင်ရပါတယ်စီဝါကျက်ချင်မလိုပါဘူးဒါကြောင့်ဦးဇင်းတို့အခုလေရီဆရာတော်ကြီးရဲ့သူ့ရဲ့ဘာဝနာဒီပတိမှာဆိုရင်ကြီးတဲ့ယောဂီတွေကြာရင်သိအံ့ဩမယ်လူသောတာပန်နဲ့ယဟန်သောတာပန်ဆိုဆရာတော်ကြီးရေးထားတယ်လူသောတာပန်နဲ့ယဟန်သောတာပန်မှာတဲ့လူသောတာပန်များတယ်ဟောဒီကယောဂီတို့ဘုရားများတယ်ယံသောတာပန်နင်းတယ်တဲ့ဒါကြီးလို့ယံသောတာပန်နေပြီးတော့လူသောတာပန်များတာတော့ဆိုတော့တဲ့တက္ကတိတဘာဝကလူအရေးအတွက်ကယံရေအတွက်တပိုများတယ်ဒါလည်းပါတယ်တဲ့နောက်တစ်ချက်ကဝိပဿနာတရားဆိုတာတဲ့ဟုတ်လားအတန်တိတ်မှစိတ်ဉာဏ်မှဒီလိုမဟုတ်ပါဘူးတဲ့နောက်ဆုံးကိုယ်ကပြောလို့ရှိရင်ပွဲခြင်းနဲ့ထိုင်နေအောင်ပွားလို့ရတယ်မိသာတိပတိတဲ့ဒါကြောင့်မိမိရဲ့လုပ်ငန်းတွေမပြေဘူးစီးပွားလမ်းပြေဘူးရှုတတ်လို့ချင်းကိုယ်အိမ်မှာကိုယ်စီးပွားဆိုင်နေကိုပဲမိဉဏ်ပုံဉဏ်ရနိုင်တယ်တဲ့ဒါကြောင့်လူတော်တာဗဟံရဟန်းဉာဏ်တော်တာဗဟံနဲ့များတယ်တဲ့ဘယ်လောက်များတယ်လဲဆိုရင်တဲ့လေဒီဆရာကြီးကြီးပြပြထားတာပေါ့နှိုင်းကြတာလူတော်တာဗဟံကအယောက်တစ်ထောင်ယူလိုက်တယ်လူတော်တာဗဟံတစ်ထောင်အရေအတွက်ဉာဏ်တော်တာဗဟံကတပားယူတဲ့လဲပြစ်လိုက်မယ်ဆိုလို့ချင်းတယောက်စီတာတပားစီတာယူရတဲ့ယဟန်သောတာပန်ကိုမယ်တဲ့တထောင်ကြီးယူရတဲ့လူသောတာပန်မကိုဘူးတဲ့အဲ့လောက်သောတာပန်တွေကဘာမှအများကြီးရှိတယ်။လေယောဂီများကြီးအခုလိုဆရာကောင်းကြီးကနီးကောင်းရယောဂီတို့တကယ်ကိုရတာဟုတ်လား။မယုံမရှိနဲ့ယောဂီတို့လက်တွေ့တွေအများကြီးရှိတယ်။အခုလက်တွေ့ဖျားတဲ့ကတခုပြတော့မယ်။သီရိကတဲ့ယောဂီတို့အော်ဒါတမေသူကအိရှင်မဆိုတော့ဖြစ်ဖို့မျိုးသူတာဝန်ပေါ့ဗျာ။အဲ့တော့အစိမ့်ကြော်ကြော်မယ်ဆိုပြီးတော့ဒါကုစုံရလေးတွေဝဲလာတယ်ပေါ့ဒီကြတော့ဟုတ်လားမျိုးတော်တဲဦးလေးတင်းစီလေးထက်ဟုတ်လားကျက်သွင်းလေးပါလေးထည့်ပြီးတော့ပေါ့ကျက်သွင်းလဲနွမ်းရောစိမ့်ပြင်းနေတဲ့ကုစုံရတွေကိုထည့်လိုက်တယ်စီဆိုတဲ့အပူနဲ့တွေတော့ယောဂီတို့ကုစုံရတွေကညှို့မသွားဘူးလားယောဂီတို့အဲ့မှာတာဝကညာဝင်းနေဩဒီကံစိမ့်ပြင်းနေတဲ့ကုစုံရတွေဟာဒီဆိုတဲ့အပူလေးတမျိုးတူတယ်ကြည်တန်းနွန်းသွားလိုက်တာငါရဲ့ခန္ဓာ၅ပါးဆိုရင်လောဘမီးဒေါသမီးမောဟမီးမာနမီးအစရှိသောမီးဆက်တစ်ပါးရဲ့အလောင်းခံရတာဘာလောင်မြန်းမျိုးနွားလိုက်မလဲလို့ယောဂီအတန်ဝေကညာလို့ခေါ်တယ်အတန်ဝေကညာဝင်းနေဝင်းနေလို့ယောဂီတို့ရေအဲဒီမှာဒီတန်ကြီးပြောပြီးတော့ဟောဝိပဿနာညာဝင်းပြီဩမြင်နိုင်တဲ့ကြိုင်နဲ့ခန္ဓာ၅ပါးအနိစ္စအမြဲမရှိပါလားယောဂီတို့ကနှိမ့်မှုရင်းနဲ့ယောဂီတို့ဝိပဿနာရှုတယ်။ဟောအစိမ့်တော့ဇွန်းနဲ့မှုရင်ဘာလုပ်နေလဲ။ယောဂီများတစ်ချက်ပေါ့နော်တခါမှုခန္ဓာ၅ပါးအနိစ္စခန္ဓာ၅ပါးအနိစ္စယောဂီများ तू ကဆရာကောင်းနဲ့ယောဂီမီးရတော့တခါတည်းသိနေပြီလေခန္ဓာကောင်းပြတ်တာ။တကယ်သိလို့ရှုနေတာ။အဲ့ဒီယောဂီတို့ကဇွန်းရဲ့လည်းယောဂီများကြီးကြည့်ရဟောယောဂီများကြီးအဲ့ဒီနှိမ့်ရင်းနဲ့ကိုပဲသောတာပတ္တိမေတဂရဂါမိမေအနာဂါမိမေသုံးမဲ့ရပြီယောဂီတို့အနာဂံကြည့်တယ်ဗျာ။ဘာဖြစ်သွားလဲ။ဒါကြောင့်ယောဂီတို့မဉဏ်ပုံဉဏ်ယောဂီများကြီးဆရာကောင်းတဲ့နေရရင်ကိုယ့်အိမ်မှာဟင်းချက်ရင်တောင်မှအနာဂါမတည်နိုင်ဘူးလား။ယောဂီတို့ပွားဖို့ပဲလိုတယ်ဟုတ်လား။ဒီကဆရာကပွားနည်းကိုအပိုင်တင်ပေးနေပါပြီ။ပွားတာပွားကြပါဟုတ်လား။ဒါကြောင့်ယောဂီတို့မြတ်စွာဘုရားလက်ထက်ကဆိုရင်လေနာဝတိမျိုးဟာလူကြီးခုနှစ်ကလေးရှိတယ်ငါးကြိယာယောဂီတို့အရိယာတွေအဲ့ဒါအိမ်မှာကိုစည်းဝါကိုလိုရင်းနဲ့လင်းနံများနဲ့နေရင်းပဲငါ့ကိုယ်တွေရကြတာယာတိယုံမျိုးဟာလူကြီးကိုးကြိရှိတယ်ခုနှစ်ကြိယာယောဂီများအရိယာတွေဖြစ်နေတာနှစ်ကြိပဲပုထုဇဉ်ရှိတယ်အဲ့ဒါဘယ်လိုနည်းနဲ့ဖြစ်ကုန်တော့နဲ့ဘယ်သူမှလည်းတော့မဖက်ပါဘူး ဘုရားကြီးကဝိပဿနာတရားမြင်နာတာလေတရားကြီးဝနေပြီရုပ်တော့မြင်နိုင်တရားရှုတတ်တယ်ကြားတယ်ရှုတတ်တယ်အဲ့ဒါကြောင့်အိမ်မှာနေနေအရိယာတွေဖြစ်ကြတာပါဒါကြောင့်အခုယောဂီတို့ကောသမေလယောဂီများကြီးဒီနေ့ကဒါရှုကြမများတို့ဒါအရိယာမျိုးကြီးတကယ်ဖြစ်မှာဟုတ်လားကိုကရှုပွားဖို့ပဲလိုပါတယ်ဒါဆိုယောဂီတို့ဉာဏ်သိနဲ့ပတ်သက်ပြီးတော့ဒါခန္ဓာ၅ပါးဖြစ်ပြုံယောဂီများရှုတတ်ပြီမို့လားအေးပါပဲမြင်ရင်ဘယ်လိုရှိမှာခန္ဓာ၅ပါးအနေအဆပြက်သွားပြီချက်ချင်းသိပြီးတော့ချူလိုက်ရတယ်။နောက်ယောဂီတို့ကြားမှုနဲ့ပတ်သက်ပြီးတော့သွားကြအောင်ဆိုပေါ့ကြားသိသိနဲ့ပတ်သက်ပြီးတော့ခန္ဓာ၅ပါးဖြစ်ပုံ။တန်ယောဂီများကြီးဒီကနေတရားဟောတော့ယောဂီတို့အတန်လေးမကြားဘူးလား။ကြားတယ်။ဒီတော့အဲ့ဒီအတန်ကိုပါဠိလိုတတ္ထယုတ်လို့ခေါ်ပါလေ။မြန်မာလိုအတန်ယုတ်ပေါ့။ယောဂီတို့ရဲ့နားအတွင်းမှာယောဂီတို့ရဲ့အဲ့ဒါဒီနားယောဂီတို့ဘေးကအကာကြီးရတာကြားရတာမဟုတ်ပါဘူးအဲ့နားအတွင်းထဲမှာဒီလက်စွပ်ကွင်းတရံလေးရှိတဲ့အဲ့ဒီလက်စွပ်ကွင်းတရံလေးမှာအဲ့ဒါဘုရားတော်တာပတာကနားအကြည့်ယုတ်ကြည့်ပါတယ်အဲ့ဒီနေရာကကြားတာအဲ့ဒီတွင်းထဲကပြက်သွားရင်ဒါအကြည့်ယုတ်ပြက်သွားရင်ဒါမကြားတော့ဘူးပေါ့ဒါတော့ဒီကအတန်ကယောဂီများကြီးတတ္တယောဂအဲ့ဒီနားကြည့်ကိုသွားတိုက်တော့ဟောယောဂီတို့အတန်မကြားဘူးလားကြားတယ်တဲ့ဒီတော့ယောဂီတို့ရေအဲ့ဒီမှာလာတိုက်တဲ့တတ္တအတန်ယုတ်ကလည်းယုတ်တရားအတိုက်ခံရတဲ့နာအတွင်လက်စကုံတရံနေရာကသောတမတအကြီးယုတ်ကလည်းယုတ်တရားယုတ်တရားဆိုတော့ခန္ဓာ၅ပါးဖွင့်ဘာခန္ဓာဖွင့်ယူဘခန္ဓာယုတ်တရားမှန်သည်ဘာခန္ဓာဟောယောဂီကယူဘခန္ဓာဖြစ်ပြီးတော့ပြက်ပေါ့နော်ယောဂီတို့အဲ့လိုတိုက်တဲ့အချိန်မှာတိုက်တဲ့ရင်ဒါဟာတရားတန်ပဲလို့မသိဘူးလားအဲ့ဒါကြာတိစိတ်ပေါ့ပါပါလိပါဠိတရားသောတာဝိညာဉ်စိတ်မြန်မာလိုကြာတိစိတ်ကြောက်ကြတဲ့စိတ်ဖြစ်မသွားဘူးလားဖြစ်ပြီးတော့ပြက်ပေါ်ဗျာယောဂီတို့အဲ့ဒီကြာတိစိတ်ကိုရောဘာခန္ဓာဖွဲ့ဝိညာဉ်နဲ့ခန္ဓာဖွဲ့ဘာခန္ဓာဖွဲ့စိတ်တရားမှန်တယ်များဘာခန္ဓာလဲဝိညာဉ်နဲ့ခန္ဓာယောဂီတို့ရေအဲ့ဒီစိတ်ကြည့်ရင်ဟောသောသောဝရေးပြတယ်စေတသိက်ခုနှစ်လုံးကတခါတည်းလာဖြစ်ရတယ်တို့ဟာတဲ့ကောင်းတဲ့စိတ်ဖြစ်လေဒီစေတသိက်ခုနှစ်လုံးလာဖြစ်တာပဲမကောင်းတဲ့စိတ်ဖြစ်လေတို့ပါတာပဲအမြဲတမ်းပါတဲ့စေတသိက်ပေါ့ဗျာဘကိုးစားစေတသိက်ပေါ့ဟုတ်လားနေရာတကပါတယ်ယောဂီတို့အဲ့ဒီကြားသေးသေးနဲ့အတူစေတသိက်ခုနှစ်လုံးလာဖြစ်တဲ့အခါမှာအဲ့ဒီတရားတန်ရဲ့အရာတာကိုခံစားတဲ့ဝေဒနာစေတသိက်ကလေးကိုပါခန္ဓာဖွဲ့ဝေဒနာခန္ဓာဖွဲ့ဩအခုဟောတာဘာတရားပဲဝိပဿနာတရားပဲတုတ်တန်တရားပဲလို့မှတ်သားတဲ့ပညာစတိတ္တိမပါဘူးလားဘာတရားပဲလို့မှတ်သားတဲ့ပညာစတိတ္တိကြဘာခန္ဓာဖွဲ့အေးယောဂီများအဲ့ဒီစတိတ္တိခုနှစ်လုံးထဲကနှလုံးနှုတ်တော့ငါးလုံးကျန်နေအဲ့ဒီငါးလုံးထဲမှာစေဒနာစတိတ္တိကဥဆောင်နေသူကလေဆက်ပြီးတော့နာဆက်ပြီးတော့နာပြီးအောင်နာနေယောဂီကိုတိုက်တွန်းပေးတယ်ပေါ့ဒါကြောင့်အဲ့ဒီကျင်းတဲ့စေတသိက်၅လုံးကြတော့ဘာခန္ဓာဖွဲ့ဟောယောဂီတို့ခန္ဓာ၅ပါးစုံမသွားဘူးလားဒါကြောင့်ယောဂီများကြီးဘာတန်မဲကြားကြယောဂီများကြီးကြားတာနဲ့ဒေကြိုင်နဲ့ဘယ်လိုရှိမှောက်ခန္ဓာ၅ပါးအနေစာဒါတို့ယောဂီတို့လောဘဒေါသမောဟတွေလာပါဦးမလားယောဂီတို့အဲ့လိုရှူတိုင်းရှူတိုင်းဒါသမ္မာဒိဋ္ဌိဥဆောင်နေတယ်ဘယ်သူဥဆောင်အမှန်မြင်တဲ့ပညာဥဆောင်တဲ့ယောဂီတို့ယောဂီများအဲ့ဒီပညာဥဆောင်လို့ရှိရင်ဒါဦးဇင်းတို့အခုမဂ်ဂင်ယောဂီများရှင်းပါမရှိဘူးလားရှင်းပါပါလိုက်ဆိုသမ္မာဒိဋ္ဌိသမ္မာသင်္ကပ္ပသမ္မာဝါစာသမ္မာကမ္မန္တသမ္မာအာဇီဝသမ္မာဝါယမသမ္မာတတိသမ္မာသမာဓိအဲ့ဒီမဂ်ကင်၈ပါးဟာဒါနိဗ္ဗာန်ရောက်ကြောင်းလမ်းပေါ့ဗျာသူကမဂ်ကင်လို့ခေါ်တယ်မဂ္ဂသစ္စာပေါ့အဲ့တော့ယောဂီများရင်မဂ္ဂသစ္စာဒီလည်းပဲသောသောကဒီကရတရားကဦးဇင်းပြောခဲ့တယ်လို့သစ္စာ၄ပါးလို့ယောဂီများတီးတန်ယောဂီများဒီမဂ်ကင်ကလိုက်ပွားနေတာမဟုတ်ပါဘူးဟောဒီကယောဂီတို့ကြားတဲ့တိုင်ပိုင်းနဲ့ခန္ဓာ၅ပါးအနိစ္စာလို့ယောဂီတို့ရှုလိုက်ထားနေအရာပညာမဂ်ကင်ကပါသွားပြီဉာဏ်မဲ့ခင်ပါတဲ့ယောဂီများအောက်ကဆရဏမဲ့ခင်အကုန်ပါတာပဲယောဂီတို့ယင်သိထားတာကမဲ့ခင်၈ပါးကိုပညာမဲ့ခင်သီလမဲ့ခင်ဟုတ်လားနော်တမာရီမဲ့ခင်လို့ဒီလိုခွဲခြားသိထားပါတယ်တမာရီတမာသင်္ကပ္ပကိုပညာမဲ့ခင်လို့ခေါ်တယ် တမဝါယမတမတတိတမတမာတိကိုတော့တမာတိမဲ့ခင်လို့ခေါ်တယ်။တမဝါစာတမကမ္မန္တတမအာဇီဝကိုတော့ပါမဲ့ခင်နေတော့သီလမဲ့ခင်လို့ခေါ်တယ်ဟုတ်လား။တန်သီလတမာတိပညာသုံးပါဘော။အခုတစ်မျိုးထပ်ခွဲရအောင်။အဲ့ဒီတမာတတိနဲ့တမာတင်္ဂပကိုပညာမဲ့ခင်အောက်က6ပါးကိုစရဏမဲ့ခင်လို့တစ်မျိုးခွဲမယ်။ပါမဲ့ခင်နေသရဏမက္ကင်ဆိုတာကျင့်ရတဲ့မက္ကင်ပညာမက္ကင်ဆိုတာသိရတဲ့မက္ကင်ဟုတ်လားယောဂီတို့အဲ့ဒီအတိနဲ့အကျင့်မှာဘယ်သူကဥဆောင်တယ်လဲဆိုရင်ယောဂီကအတိရဥဆောင်ရတယ်နော်ဝိပဿနာဆိုတာပညာအဓိကယောဂီတို့အဲ့ဒီပညာမက္ကင်ကြီးပါရင်ယောဂီတို့ကြီးသရဏမက္ကင်အကုန်ပါတာဟုတ်တယ်မဟုတ်လားအဲ့တော့ယောဂီတို့အရင်ကပြောခဲ့တဲ့၅တဲ့အကြောင်းကိုပြန်ပြီးတော့လက်တွေ့ဟောဒီမက္ကင်7ပါးနဲ့ဆန်းစစ်ကြည့်အောင်အဲ့ဒီနေ့ကယောဂီတို့ရေအရိယာဆိုတဲ့တဏှာတရိယာငားများမနေဘူးလားငားနဲ့ရောင်းရင်သူ့တဲ့တတ်တယ်မို့လားပြီးတော့ယောဂီတို့တမ္မာဝါစာတမ္မာကမ္မန္တတမ္မာအာတုဝဆိုတဲ့မဂ္ဂင်တွေရှိပါမလားရှိဘူးယောဂီတို့တဏှာတည်းကြီးငားများရင်တန်လန်ဘုရားနဲ့တွေ့တာအဲ့တော့ဘုရားကသူ့နာမည်ပြီးတော့သူ့နာမည်ကအရိယာဆိုတော့နင်းနာမည်နဲ့အလုံးနဲ့မကိုက်ဘူးအရိယာဆိုတာကသူ့တဲ့မတတ်သူစာမခိုးဟုတ်လားသူတို့ဘာသာကြောင့်ပြင်မာတယ်သူတော်ကောင်းဟိုတာခေါ်တာမင်းကသူတက်တတာမင်းမလိုက်ပဲဘူးလိုက်ပဲရှင်နာမင်းဟောဒီဝိပဿနာတရားတွေကြည့်ညံပွားများရမယ်ဆိုပြီးတော့ယောဂီတို့ယုံနာနှစ်ပါးမှာငါဆွဲငါမရှိကြောင်းသစ္စာ၄ပါးတရားဟောတော့ယောဂီတို့တရားလဲဆုံးရောအဲ့ဒီတဏ္ဍာတိသောတာပန်ဒီမတော်ဘူးလားဒီပါပါပြီးတော့ယောဂီတို့အဲ့ဒီလိုသူနာတစ်ခက်မှာမဲ့ခင်ဘယ်မဲ့ခင်ဥဆောင်တယ်လဲဆိုရင်တဏ္မာဒိဋ္ဌိနဲ့တဏ္မာသင်္ကပ္ပဥဆောင်တယ်။ပညာမဲ့ခင်ဥဆောင်တာဟုတ်လား။ယောဂီတို့ပညာမဲ့ခင်တဲ့ခါတဲ့အောင်ဆိုင်နာနေတော့ဘုရားကလည်းတစ္ဆာဟောသူလည်းတစ္ဆာအောင်ပြုထားတော့ဟောတစ္ဆာသူ့တန်နဲ့ကြီးနေတယ်ပေါ့။အလိုလိုပွားပြီးသားဖြစ်နေတယ်။အဲ့မှာယောဂီတို့တရားနဲ့ဆုံးဆောင်သောတာပန်ဒီသွားယောဂီအဲ့မှာတင်ကျန်တဲ့မဲ့ခင်၅ပါးအကုန်၈၆ပါးအကုန်ဝင်ဟောမဲ့ခင်၈ပါးကိုက်သွားတယ်။ဒီတော့ယောဂီတို့ပညာမဲ့ခင်နဲ့ယောဂီများပွားမှာကယောဂီတို့အလို့သရဏမက္ကင်ယောဂီတို့ပညာမက္ကင်လို့ရင်သရဏမက္ကင်သူ့အလိုလိုပါတယ်လို့သိထားပါအဲ့ဒါကိုဇဂဘုံနဲ့ပြောတော့ကျွဲကူရေပါပါတဲ့ကျွဲကယောဂီတို့အချိန်နဲ့ဟိုဘက်ကန်ကူတဲ့အခါသူ့ရဲ့အချိန်နဲ့ယောဂီများရေတွေသူ့နောက်ကိုပါမသွားဘူးလားဒီတိုင်းပဲယောဂီတို့ပညာမက္ကင်ယောဂီများရှူပွားနေလို့ရှိရင်အချိန်တန်လို့မက္ခုကိုရတာနဲ့ယောဂီများသရဏမက္ကင်၆ပါးအကုန်ပါသွားတယ်လို့သိလိုက်ပါနော်အယောဂီတို့ကိုမက္ကင်7ပါးနဲ့ဆိုတော့တရားရဖို့လက်တွေ့ကြိုက်ကြတာမျိုးတို့ဒီလိုကြိုက်ကြတဲ့ဖို့မလွယ်ဘူးဘုရားတို့ကလက်တွေ့ရှင်းသွားပြီဟုတ်လားဇာတွေ့နဲ့ငါးတွေ့ချက်ချင်းရှင်းပြလိုက်တယ်ဒါတူယောဂီညာအဲ့ဒီကြာသီးစိတ်ကြောင့်ဒီခန္ဓာ၅ပါးဖြစ်ပုံကိုယောဂီတို့ပြောပြီးတော့အဲ့ဒါကိုလည်းပဲဓာတ်အနေနဲ့ပြန်ခွဲရင်ဒီလိုခွဲရလိမ့်မယ်ပရမန္တယောဂီညာရဲ့သက္ကုပတာအဲ့သောတာပတာဒအကြည့်ယုတ်ကိုဒါသောတာဓာတ်လို့ခေါ်တယ်သူ့ကိုလန်တိုက်တဲ့အတန်ရုပ်ကိုတော့ဒါတတ္တံတက်လို့ခေါ်ပါတယ်။ပေါ်လာတဲ့ကြာတိစိတ်ကိုတော့သောတဝိညာဏတက်လို့ခေါ်တယ်။ဒီတော့သောတတက်တတ္တတက်သောတဝိညာဏတက်ဒီလိုဖြစ်သွားမှာပေါ့။ဒါပေမဲ့ယောဂီတို့ပါရမီလေးပါသွားအောင်နည်းနည်းလိုက်ဆိုကြည့်စမ်း။သောတတက်သောတတက်တတ္တတက်သောတဝိညာဏတက်သောတဝိညာဏတက်ဒီယောဂီများစောစောတုန်းကမျက်စိကိုလည်းပြန်ဆိုကြည့်အောင်လို့ဆိုတဲ့စက္ခုတက်ရူပဓာတ်ရူပဓာတ်သက္ခုဝိညာဏဓာတ်သက္ခုဝိညာဏဓာတ်သက္ခုဓာတ်သက္ခုဓာတ်ရူပဓာတ်ရူပဓာတ်သက္ခုဝိညာဏဓာတ်သက္ခုဝိညာဏဓာတ်အေးအဲ့ဒါကိုမြန်မာလိုမှတ်မိအောင်လိုက်ဆိုသံမျက်စိအဆင်မြင်သိစိတ်တို့ညာအဲ့လိုဆိုတော့ရှင်းမသွားဘူးလားဒါပဲယောဂီတို့တတ်တရားကိုယ်ခန္ဓာဖြစ်တဲ့တရားတွေအခုလဲယောဂီတို့စောစောကသောတာတ္တတ္တတ္တသောတာဝိညာဏတက္ကတာဓာတ်စကားနဲ့ပြောတာဒီတော့အယက်စကားနဲ့ငါတိဖြစ်အောင်ဒီလိုပြောကြည့်အောင်ဆိုခဲ့ဆိုသံနာအတံကြာတိစိတ်နာအတံကြာတိစိတ်ဆိုသုံးကယောဂီတို့ရေအဲ့ဒီ၃မျိုးမှာသောတပတ္တာနာကြီးရုပ်ကိုလာတိုက်တဲ့အတန်ရုပ်ကိုကြတော့တာအတိုက်ချက်လို့မှပါတတ်တယ်။ဒီအဲ့ဒီအတန်ကလာတိုက်လို့အတိုက်ချက် အတိုက်ခံရတဲ့နာအတွင်းကသောတမရတာအကြည့်ရောကတော့အတိုက်ခံရလို့အခန္ဓာသူတို့နှစ်ခုတိုက်တဲ့အခါမှာဒါတရားသံမဲ့ဒါသခြင်းသံမဲ့လို့သိလိုက်တဲ့ကြားသိစေလေးကအပေါ်တန်ဟုတ်လားယောဂီတို့ဒီယောဂီများဓာတ်သုံးပါးကိုက်မသွားဘူးလားကိုက်သွားပြီဒါလိုယောဂီများဒီကပါဒံကိုကြားကြခန္ဓာ၅ပါးအနေစားလို့ကျွတ်တယ်ပြီလားဒီယောဂီများခန္ဓာ၅ပါးယောဂီပြက်သွားမှုကိုဉာဏ်နဲ့သိပြီးတော့တာရှုလိုက်ရတယ်စိတ်ထဲကပေါ့တမန်ယောဂီတို့ရေအနတ်နဲ့ပတ်သက်ပြီးတော့ခန္ဓာ၅ပါးဖြစ်ပုံပြက်ပုံကိုလည်းအသေးစိတ်ပြောကြအောင်ဆိုစာပြရနေငါတို့ရအောင်ပေါ့အဲ့ဒါယောဂီများအဲ့ဒါကိုလည်းပဲပရမယောဂီတို့အနတ်လေးတစ်ခုပေါ့ဗျာဟုတ်လားနောက်တစ်ကြီးတုံးလေးယောဂီများရေနှာခေါင်းနဲ့ကတဲ့ယောဂီများအနတ်လေးမရဘူးလားရတယ်တဲ့ကံယောဂီတို့အဲ့ဒီမှာလဲခန္ဓာ၅ပါးဘယ်လိုဖြစ်ပြက်မလဲဆိုရင်အဲ့ဒီနောက်တစ်ကြီးတုံးကကန္တအနတ်ယုတ်ကလေးဟာလို့ဘေးနှံချက်လာနန်းနန်းလာပါပဲအဲ့တော့အဲ့ဒီကန္နဆိုတဲ့အနတ်ယုတ်ကယောဂီတို့နှာခေါင်းအတွင်းမှာစိတ်ခွန်တရံလေးရှိတယ်အဲ့ဒီနေရာဟာကာဏပတ္တရနှာခေါင်းအကြည့်ယုတ်ရှိတဲ့နေရာပဲဒီနှာခေါင်းပူကြီးကနန်းနဲ့တမဟုတ်ပါဘူးအဲ့ဒီနှာခေါင်းရဲ့အလယ်ထဲထဲမှာစိတ်ခွန်တရံပုံစံလေးရှိတယ်အဲ့ဒီနေရာလေးကနန်းတတ်တဲ့နန်းလို့ရတဲ့ကာဏပတ္တရအကြည့်ယုတ်အဲ့ညာမှာကြီးတယ်သူ့ကိုအနတ်ယုတ်ကသွားတိုက်တော့ယောဂီတို့ကြီးနှစ်ခုတက်မိသွားတယ်ပေါ့အဲ့လိုနှစ်ခုတက်တဲ့အခါမှာယောဂီတို့ကဒါခန္ဓာဖွဲ့ရမယ်အဲ့ဒီနှာခေါင်းအတွင်းကကာဏပတ္တရအကြည့်ယုတ်ကလေးရယ်လာတိုက်တဲ့အနံ့ယုတ်ရယ်သူကယောဂီမြတ်ယုတ်တရားဖြစ်တဲ့အတွက်ကြောင့်ဘာခန္ဓာဖွဲ့မှာအေးဒုပ္ပခန္ဓာဖွဲ့ယောဂီတို့ယုတ်တရားမှန်တယ်များဘာခန္ဓာလဲဟောခန္ဓာတစ်ပါးဖြစ်သွားပြီပြက်တော့ယုတ်တော့ချက်ချင်းပြက်တာပါသူကဒါယောဂီတို့ကဘုရားကဟောထားလို့အသေးစိတ်ကြည့်ရတယ်ဒီလိုယောဂီတို့ကနာနဲ့ပြည့်စုံတဲ့ခန္ဓာ၅ပါးဖြစ်ပြသွားပြီ။ကိုယ်ကဉာဏ်နဲ့ပဲသိနိုင်ပါတယ်။ဒီလိုယောဂီတို့အဲ့လိုနတ္တကျုအနတ်ဆိုတဲ့အနတ်ယုတ်ကလေးကကာဏဗဒရာနှာခေါင်းကြည့်ကိုထိပ်ပိုက်တာနဲ့ဒါနတ္တကျုနံမဲလို့သိမသွားဘူးလား။အဲ့ဒါနံပြီးစိတ်ပေါ့ပါပါလေ။ဒီလိုယောဂီတို့အဲ့ဒီနံပြီးစိတ်ဒီစိတ်တရားဖြစ်လို့ဘာခန္ဓာဖွဲ့။ဟောယောဂီတို့ဖွဲ့တတ်သွားပြီခန္ဓာနှစ်ပါးဖြစ်သွားပြီ။ယောဂီတို့ရေအဲ့ဒီဝိညာဉ်နဲ့ခန္ဓာဖြစ်တဲ့ဉာဏ်တိတ်တိတ်နဲ့အတူတူသောသောကပြခဲ့တဲ့စေတသိက်ခုနှစ်လုံးလားမဖြစ်ဘူးလားဖြစ်ပါဘူးဟောအဲ့ဒီစေတသိက်ခုနှစ်လုံးတည်းကအဲ့ဒီနတ္တပြုအနံလေးရဲ့အရနာကိုခံစားတဲ့ဝေဒနာစေတသိက်ပေါ့သူကဘာခန္ဓာဒါနတ္တပြုနဲ့ပဲလို့မှတ်သားတဲ့ပညာစေတသိက်ကဘာခန္ဓာအေးယောဂီတို့ရေကျင်းတဲ့စေတသိက်၅လုံးမှာစေတနာဥဆောင်တဲ့ဒုက္ခတွေအဲ့ဒီနာလေးဆက်ရှူဆက်ရှူလို့တိုက်တွန်းပေးပါလေအဲ့ဒီတိုက်တွန်းတဲ့သဘောတရားစေတသိက်၅လုံးကြတော့ဘာခန္ဓာဖွဲ့ဒါဆိုယောဂီများကြီးဘာနဲ့ပဲနာနာယောဂီတို့ဘယ်လိုရှုမှာလဲခန္ဓာ၅ပါးအနေစာယောဂီတို့အဲ့ဒါဟာခဏိကသမာဓိနဲ့ယောဂီများကြီးအိမ်တွင်ဝိပဿနာရှုနေပါပဲနော်ယောဂီတို့ရှုနိုင်တယ်လို့ယောဂီတို့မညာပုံညာနဲ့နီးပြီးလို့မှတ်ထားလိုက်ကြဟုတ်လားယောဂီတို့ပင်လည်းမပင်မှမပါဘူးနော်ပင်မှမလားယောဂီတို့ယောဂီတို့မြတ်စွာဘုရားတရားယောဂီတို့အစွန်းလွတ်တယ်လေဘုရားတရားကယောဂီများကြည့်ပေါ့မြတ်စွာဘုရားကအစွန်းနှစ်ပါးရှောင်ရတဲ့ငါတရားအစွန်းလွတ်ရင်အစွန်းရောက်ရင်မင်းတို့တရားမရဘူးတဲ့ဒါကြောင့်မြတ်စွာဘုရားယောဂီများသူကိုယ်တိုင်အစွန်းရောက်ခဲ့ဘူးတဲ့လေယောဂီတို့ဒီစကားဟာအရေးကြီးတယ်ဝိပဿနာဓမ္မနဲ့တရားနာတော့နားထောင်စမ်းပါဘုရားယောဂီတို့အစွန်းနှစ်ပါးကအဲ့ဒီကာမတုခံလေးကနိရောဓအစွန်းနဲ့အတ္တကိလေသာအစွန်းနဲ့မြန်မာလိုပြောတော့လုံးဝတတ္တိပရမတ္တိတရားတွေမသိပဲနဲ့အာယုန်လေးကြီးခံစားနေလဲပဲယောဂီတို့မဉ္ဇဉ်ပုံဉ္ဇဉ်ရပါမလားဟာအစွန်းတပါပဲဒါကြောင့်ဘုရားရှင်ယောဂီတို့တောမထမေကသူ့ရဲ့မိမ9-3တောင်းတဲ့ယောဂီများကြီးစည်းစိမ်နေခံစားတော့မဉ္ဇဉ်ပုံဉ္ဇဉ်ရရဲ့လားအေးအဲ့ဒါဟာကာမတုခံလေးကနိရောဓအစွန်းနဲ့ရောက်နေတာကာမဂုဏ်ကြီးပဲခံစားနေတာလုံးဝတရားနာခြင်းတရားရှိမှခြင်းရှိရလားယောဂီတို့ပြီးတော့ယောဂီများကြီးပထမအဆုံးဒါယောဂီတို့လွတ်သွားပြီပေါ့ဟုတ်လားဆိုအဲ့ဒီအဆုံးမှာလုံနေလဲဒါကာမဂုဏ်လေးကြီးခံစားနေဘယ်တော့မှတရားမရဘူးတဲ့မရှိဘဲနဲ့မပွားဘဲနဲ့မနာဘဲနဲ့တခါဒါယောဂီတို့သူ့ကိုယ်တိုင်ဘုရားကိုယ်တိုင်ဒါမှားခဲ့တာပါသူ့အမှောက်မြတ်စွာဘုရားကကျမ်းနဲ့ဒိဋ္ဌိတော်ရယ်မမှားအောင်ဟောခဲ့ကြတာတမဆက်ကြမှာအဲ့ကြောင့်မင်းတို့ကာမတုခံလေးကယောဂအဆုံးကမရောက်သေးနဲ့တဲ့တပန်းနဲ့မင်းတို့တချို့ကဝိပဿနာဆိုလို့ချင်းဟာပင်မမှာဟိနော်ဟုတ်လားပင်မမလုံးမှာရတာဆက်ကြဘောနဲ့ဘယ်တော့မှမရဘူးဆိုယောဂီများအပင်မဆင်းရဲခံလိုက်တာယောဂီတို့နော်မိမ့်နေမစားနိုင်ကုန်ချက်လွတ်လို့ကြတာအေး ไอ้หลุโลมิ้นโหใส่ไม่ซึ้งใหญ่เนาะกิจาไม่ရှိပါဘူးတဲ့ကိုတရားနာဟောတော့ပြီးပြီနဲ့ကိစ္စမရှိဘူးရုပ်တို့စိတ်ကဆင်းရဲရုပ်တို့ဒါမှတ်ထားအတ္တကိယံတာဖြစ်သွားပြီစိတ်ဆင်းရဲဘာဖြစ်သွားလဲအဲ့ဒါယောဂင်ညာကြီးကြောက်ပြီးတော့တရားမထမ်းမဲ့ပြေးတာလည်းမရှိဘူးလားယောဂင်ညာအတ္တကိယံတာဖြစ်လို့ပြေးတာပြီးတော့ဖရာတရားယောဂင်အဲ့လိုမဆင်းရဲရဘူးအဲ့လိုစိတ်ဆင်းရဲလို့မှတ်လိုက်တော့အဲ့ဒီတရားဒီအတ္တကိယံတာအဆုံးရောက်သွားပြီပဲအဆုံးတော့အတ္တကိလမနာကိုကိုနှင်းခဲ့တဲ့အစုံနဲ့ခြေသားစီတမီးတို့ငါကိုယ်တိုင်6နှစ်နှင်းခဲ့ကြပါပြီတဲ့မစားမတောက်ခြေသားငါနေလိုက်တာလုပ်လိုက်တာပထမဆုံးခြေသားငါကဆုံးခံမစားတော့ဘူးဟောဒီတော်တယ်ကြားတယ်တတိစားမယ်နောက်ကြတော့ငါထက်ချော်တယ်တော်တယ်ထောက်ချက်ထပြီးတော့ရှားတာအချင်းကုန်းနေဟုတ်လားငါထိုင်တဲ့နေရာလက်လန်းပြီးတဲ့နေရာကြားတဲ့အသေးမှစားမယ်နောက်တည့်ရက်ဆက်တူးကန်နေဒါလည်းအလုတ်ချုပ်တယ်စားနေတာလကားဒါတွေကပြီးတော့ငါလက်ဝါးပေါ်ကြာမှာစားမယောဂီမှာကျင့်တဲ့ကနောက်ဆုံးယောဂီတို့ဘုရားရှင်လေးဘာမှတရားမရောက်တဲ့ခါတာခန္ဓာကိုပိန်ချုံးပြီးတော့သေမတက်ခံရပါတယ်။၆နှစ်ယောဂီများယောဂီများအဲ့ဒါအားကြတဲ့ယောဂီမဟုတ်ဘူးနော်သင်္ကန်းစာယူကြဟုတ်လား။ကြောင်ကြာမှာယောဂီတို့သူ့တို့မှားမှာသူမြတ်စွာဘုရားဟောနေတာငါလိုမမကြနဲ့တဲ့မင်းတို့ခန္ဓာကိုညှိနေတိုင်းဘာမှမရပါဘူးတဲ့ငါလောက်ညှိနေတဲ့ပုဂ္ဂိုလ်ကဘာမှမပေါ်ပါဘူးတဲ့ဒါပေမဲ့ငါဘာမှတရားမရခဲ့ဘူး။အဲ့မှာတည်းငါအမားကိုတိပြီးတော့ငါဒီကားဟုတ်လားပုံမှန်ဆုံးခံစားပုံမှန်အစားစားပြီးတော့ပုံမှန်လေးအချိန်မှလေးရှုမှငါတွေကဖျားဖြစ်ခဲ့တယ်ဟုတ်လားယောဂီတို့ပြီးတော့ယောဂီများကြီးညည်းတဲ့တိုင်းလည်းတရားရပါမလားမရဘူးယောဂီတို့အစွန်းနှစ်မှအလေရန်သွားတော့ဟောမေသိမပฏิပဒါပါတဲ့တို့အဲ့ဒါအလေလန်းမဟုတ်လားယောဂီတို့အလေဟုယောဂီတို့ကအလေလန်းဖျားသွားတဲ့လမ်းပြိုင်တယ်ဘာမှမအောင်လို့မှတ်ထားဒါတို့ယောဂီတို့အစွန်းနှစ်မှကျောင်းတတ်သွားပြီပြီးတော့အဲ့လိုယောဂီများကြီးအနှံလေးနာနဲ့နေနေယောဂီတို့ဘယ်လိုရှိမှာခန္ဓာ၅ပါးအနေစာဒါဒီယောဂီတို့အဲ့ဒီအနတ်ပေါ်မှာနှစ်သက်တဲ့လောဘမနှစ်သက်တဲ့ဒေါသဒါဟာနှစ်ပါးကြီးလုံးကြီးပဲလို့မှားတဲ့မောဟလာပါဦးမလားမလားတော့ယောဂီတို့ဒါရှိရမယ်ဘာနဲ့ရရဘယ်လိုရှိမှာတော့ခန္ဓာ၅ပါးအနေစာဒီယောဂီတို့အကောင်းဆုံးနေတာနောက်ယောဂီတို့ဒါကိုလည်းပဲဓာတ်စကားနဲ့ပြောရင်ဒီလိုပြောရလိမ့်မယ်သုသမ္မာကာဏတကန္တတံကာဏဝိညာဏတံကာဏတံကန္တတံကာဏဝိညာဏတံယောဂညာဒါကစာသဘောနဲ့ပြောတာကိုဗျယောဂီတို့နားလည်အောင်အယက်သုံးနဲ့လည်းပြောကြအောင်ဆိုဆိုနှခေါင်းအနံနန္တိစိတ်နှခေါင်းအနံနန္တိစိတ်ဆိုသုံးပါဒါကြောင့်ပြင်ရဲအဲ့ဒီလိုသုံးခုခွဲတဲ့အခါမှာနှာခေါင်းလိုခေါ်တဲ့ကာဏပတရအခြေဥကတော့သူကအခန္ဓာပေါ့ဟုတ်လားအဲ့ဒီမှာယောဂီများအနတ်လိုခေါ်တဲ့ကန္တအနတ်ယောဂလားမတိုက်ဘူးလားသူ့ကိုအတိုက်တယ်လို့နာမည်တက်လိုက်ပေါ့ပေါ်လာတဲ့ဉာဏ်သေးသေးလေးကတော့အပေါ်တက်ဟုတ်လားယောဂီတို့ဓာတ်သုံးပါးတိုက်မသွားဘူးလားဒီယောဂီများဒါလက်တွေ့ကျင်းနေတဲ့ဓာတ်ဆက်ချက်ပါတခါတည်းပါသွားလိမ့်မယ်လူတွေလေးယောဂီတို့သင်တတ်ရင်လွယ်ပါတယ်နောက်ယောဂီများရဲ့နောက်ဆက်သွားမှာကတော့သာတိစိတ်နဲ့ပတ်သက်ပြီးတော့ခန္ဓာ၅ပါးဖြစ်ပုံမဟုတ်လားသာတိစိတ်နဲ့ပတ်သက်ပြီးတော့ဖြစ်ပုံသွားလိမ့်မယ်တို့တို့အဲ့ဒီမသွားမီမှာ2မိနစ်လောက်ကြားဖက်လေးနဲ့ပြောမယ်အချင်းစိတ်ကံကြီးလို့မို့အဲ့ဒီဇေမဝင်ကြီးမနေ့ကံသွားကြတာပေါ့ဒါကယောဂီတို့ဉာဏ်ဘုဒ္ဓပါဠိတော်တတကနိဗ္ဗာန်ပုံတိယတုံးတဲ့အဲ့ပုံတိယတုံးမှာအရှင်ပုံတိယကဘုရားကိုမေးတဲ့မေးခွန်းတဲ့အဖြေလေးတွေယောဂီတို့မှတ်ဖို့ကောင်းလို့တရားရခြင်းတဲ့ပုံစံတွေနီးပေါ့ဒီမုနိယာမေးတယ်မြတ်စွာဘုရားကိုမြတ်စွာဘုရားတဲ့လူပုဂ္ဂိုလ်တိုင်းနော်မြတ်စွာဘုရားတာဝကတိုင်းမဉ္ဇဉ်ဘုံဉ္ဇဉ်ရနိုင်ပါသလားတဲ့ဒီလိုမေးတယ်မြတ်စွာဘုရားကတာဝကတိုင်းမရနိုင်ပါဘူးတဲ့တရားပေါ်မှာယုံကြည်တဲ့ပုဂ္ဂိုလ်မှရတယ်တဲ့ယောဂီတို့တာဝကတိုင်းတရားရရင်ပါယုံကြည်မှအေးဘုရားဟောတဲ့တရားပေါ်ယုံကြည်တဲ့စိတ်ရှိမှရတယ်အဲ့တော့ဆက်မေးတယ်ဒါလိုမြတ်စွာဘုရားအဲ့ဒီယုံကြည်တဲ့စိတ်ရှိုံနဲ့ပြီးရောလားမပြီးသေးဘူးတဲ့နော်မပြီးသေးဘူးရှင်သာတဲ့အဲ့လိုယုံကြည်ပြီးလို့ရှင်သူဟာတဲ့ဒီတရားနံတရားအပေါ်မှာအယူမပြေအောင်ဟောတတ်တဲ့ဆရာကိုစိတ်ကပ်ပြီးတော့တရားနာပြီးတော့ဆုံးမမင်းရနိုင်နဲ့ဒါဆိုရှင်ဘုရားတဲ့အဲ့လို ဆွေးနွေးမေးမြန်းတရားနာယုံနဲ့မဉ္ဇဉ်ပုံညာရပါလားဆိုတော့မရသေးဘူးတဲ့အဲ့လိုဆွေးနွေးမေးမြန်းတဲ့အခါမှာအဲ့ဆရာဟောတာကိုလည်းပဲကိုကသဘောပေါက်တယ်ကြည့်လေနားထောင်ရတယ်တဲ့ထောင်တတ်တဲ့နားရှိမှလည်းပဲတရားရမယ်တဲ့ဒါပေမဲ့ဆိုဗျာအဲ့လိုနားထောင်နေရောတရားရပါလားအာမင်းနားထောင်နေလည်းတရားမရသေးဘူးတဲ့အဲ့ဒီထောင်ပြီးတဲ့အချင်းအရာတွေကိုမှတ်သားရမယ်ရုပ်တော်လာပြီဘာလို့အောင်အဲ့တော့ယောဂီတို့ဦးဇင်းကတာမှတ်တဲ့နေရာတွေမှတ်ခိုင်းတာဟုတ်လားဒီချက်တည်းနဲ့ညီမအမေတို့မညပုံညာမှတ်သားအောင်တဲ့ဒါလို့ရှင်ဗျာအဲ့လိုမှတ်သားရင်မညပုံညာရပါလားမရသေးဘူးကွာမှတ်သားပြီးတဲ့ဟာမင်းတို့ကစင်ကျင်အောင်တဲ့ဟောလာကြမယ်ဘာလို့အောင်လဲစင်ကျင်နဲ့ဆရာကဒီကသင်တယ်အစင်းမြင်တဲ့အခါမှာလူကိုမြင်လို့ရှိရင်လူဆိုတဲ့ကြီးညာကြီးကိုမှီပြီးတော့လူကြီးနဲ့လောဘလည်းဖြစ်တယ်မလူကြီးနဲ့ဒေါသလည်းဖြစ်တယ်ယောဂီတို့လက်တွေ့လက်ကိုကသင်ရင်ရောဒီတိုင်းပေါ်မလာဘူးလားဟုတ်တာပေါ့လူချင်းနဲ့လောဘတို့မလူချင်းနဲ့ဒေါသတို့အယူမတဲ့မောဟတို့ဆိုတာဟာလူဆိုတဲ့မိန်းမဆိုတဲ့ယောက်ျားဆိုတဲ့ပြဉ္ညာပုံမိဖြစ်တာငါတို့ကအဲ့ဒီပြဉ္ညာမရောက်ဘဲနဲ့ဒါအဆင်းရုပ်လို့သိလိုက်လို့ကျင်ပြဉ္ညာကွာကြတယ်ပြဉ္ညာကွာကြသွားတာနဲ့ပြဉ္ညာကိုမိပြီးတော့ဖြစ်ရတဲ့လောဘဒေါသမောဟမှဖြစ်တော့ပါလားလို့ယောဂီများအဲ့လိုလက်တွေ့သင်ရင်ကြည့်တော့ပေါ်မလာဘူးလားအဲ့လိုလေသင်ရင်ကြည့်တဲ့အရှင်ဘုရားသင်ရင်ကြည့်မညာပုံညာပါလားမရသေးဘူးကွာတဲ့မကြခဏလဲရှုပွားပေးတဲ့ဘာလို့အောင်မလဲရှုပွားတဲ့ရုပ်တရားရှုတော့ဘယ်လိုရှုမှာမြင်လိုက်တာနဲ့ခန္ဓာ၅ပါးအနေစာကြားလိုက်တာနဲ့နားလိုက်တာနဲ့ယောဂိညာအဲ့ဒီအချက်တွေညင်မညာပုံညာရမယ်နော်အဲ့ဒါယောဂိညာအလိုအဲ့ဒီနည်းအတိုင်းပွားများပြီးတော့မညာပုံညာရတဲ့သူတော်ကောင်းကြီးများမဟုတ်ချမသွေဖြစ်ကြပါစေကုန်တည်းအမြတ်ပေးကြသို့ဣဒံမိပုံညာအာသောခယံဝဟံဟောတုဣဒံမိပုံညာနိဗ္ဗာနတဘိသယောဟောတုဣမံပုံညာပါကံတဗ္ဗတတ္တနံပါစေမာယနေ့တန်အောင်ယူလုံးရသောအာထုံးရသောဒါနသီလဘာဝနာကုသိုလ်မန္တမြတ်တို့သည်ဩနာတိယိဒုက္ခပေတုကင်းဝေးရမှန်ယနေ့ပန်သောရောက်ရာရောက်ကြောင်းကောင်းမြတ်သောအကြောင်းအထောက်ပံ့သည်ဖြစ်ပါသေးသောအရှင်ဖယားဤလူတန်းရာသောဒါနကုသိုလ်ထောက်တည်ရသော